Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်တန်ကနေနိုမာ15ရက်နေ့နေ့ညပိုင်းဒီမှာပါသာစီစဉ်နေကိုဒီမှာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ37 32 51နဲ့ဒိုင်းလမီတာ190တို့ပြင်ဗီအိုရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအာဆီယံပါဝင်အာရှနဲ့ပစိဖိတ်ဒေသနိုင်ငံ15နိုင်ငံဟာ RCEP လို့ခေါ်တဲ့ဒေသတွင်းဘက်ဆုံးစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကိုဒီနေ့မှလက်မှတ်ရေးထိုးလိုက်ကြပါတယ်။36ကြိမ်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲရဲ့ပြပမှာတည်ကြားလက်မှတ်ရေးထိုးခဲ့ကြတဲ့ဒီသဘောတူစာချုပ်ဟာကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူစာချုပ်ဖြစ်ပြီးတော့မြန်မာနိုင်ငံဘက်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တက်ရောက်ဆွေးနွေးခဲ့ပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲရဲ့အလက်အဥတာဖြစ်တဲ့ဗီယက်နမ်ဝန်ကြီးချုပ်ငွေရှန်ဖုတ်ကတော့
"တော်ရပွေမန်ရန်ဆောက်တမ်းနမ်လမ်ဝေDay khokan ding hom nay
shin ne ja khak khak khe khe chu ban khe bi ya naw chano lo a ni ne a sat lo kho de de ta twin bat song si wa yi pu paw saung ya mu taw du sa chou chou nai mu twat swin nei mu de ko song tat bi lo taw du sa chou phit ne di ni ma lat mat yee thu nai ne twat chano a ni ne wan myaw goun yu mi de lo wi nan wan ji chou ngin chan bok ka pyo daw da phit par de di taw du yin che chang sa chou ma paw ne naingan ni ja goun twa goun ni yaw cha daw ma phit lo goun twa yi wan saung mu ri le po bi lo lan pwin na de ma phit par de ကွာလုံးဆိုင်ရာစီးပွားရေးရဲ့သုံးဝန်ကဘောပါဝင်တဲ့အာဆက်သဘောတူစာချုပ်ကိုအာဆီယံ10နိုင်ငံအပြင်တရုတ်၊ဂျပန်၊တောင်ကိုရီးယား၊ဩစတြေးလျနဲ့နယူးဇီလန်နိုင်ငံ15နိုင်ငံကပါဝင်လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ကွာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူရေအတွက်ဟာ54သန်းနီးပါးရှိသွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကဒီနေ့စော်ပိုင်းမှာပြောလိုက်ပါတယ်။ဒီထဲမှာအမေရိကန်၊အိန္ဒိယ၊ဘရဇိုးနိုင်ငံ3နိုင်ငံကရောဂါကူးစက်မှုအဆိုးဝါးဆုံးနိုင်ငံ3နိုင်ငံအဖြစ်ဆက်ပြီးတော့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ယောဂါကူးစက်သူဥယျာဉ်ဟာ70သန်းနီးပါးရှိသွားပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံက 8.8 သန်း၊ဘရဇိုးနိုင်ငံက 9.8 သန်းရှိပါတယ်။အမေရိကန်ပြည်ထောင်စုမှာယောဂါကူးစက်မှုတွေမြင့်တက်လာနေတာကြောင့်အမေရိကန်ဌာနေတိုင်းရင်းသားတွေရဲ့ဒေသမှာလည်းကူးစက်မှုတွေစိုးရိမ်စရာကောင်းလောက်အောင်တိုးလာနေတဲ့အတွက်မနေ့ပြန်တလနေ့ကဆက်ပြီးတော့လူတွေကိုအပြင်မထွက်ပဲအိမ်ထဲမှာပဲသတင်းမှတ်3ပတ်ကြာနေကြဖို့မိန့်ထုတ်လိုက်ပါတယ်။အဲ့ဒီဌာနေတိုင်းရင်းသားတွေနေထိုင်တဲ့နေရာတွေမှာCOVID-19 ရောဂါကူးစက်သူ 13,449 ယောက်ရှိပြီးတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူ600နီးပါးလောက်ရှိတယ်လို့နာဗာဟိုကျန်းမာရေးဌာနကပြောပါရယ်။အချိန်တည်းမှာပဲဗိုလ်မျိုးဆွေးနိုင်ငံတွေဟာကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့တိုက်ပွဲဝင်နေရပြီးနောက်နိုင်ငံတွေနဲ့တရုတ်နိုင်ငံတွေစီကယူထားတဲ့ချွေးမီတွေကိုပြန်ပေးဖို့လဲရုန်းကန်ရင်ဆိုင်နေရတာကြောင့်ကမ္ဘာတဝန်းကလေးတငယ်သေဆုံးမှုပြဿနာတွေနဲ့ရင်ဆိုင်နာဖို့နည်းနည်းပဲလိုတော့တယ်လို့ဗြိတိန်ဝန်ကြီးချုပ် Gordon Brown ကပြောလိုက်ပါရယ်။အိန္ဒိယနိုင်ငံမှာလုံခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ 42,000 ကျော်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်သူဦးရေဟာ 8.8 သန်းကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဗိုင်းရပ်ကြောင့်နောက်ထပ်သေဆုံးသူ449ယောက်ရှိတယ်လို့လည်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့ပြောပါရယ်။ဒါကြောင့်အိန္ဒိယနိုင်ငံဟာ COVID-19 ကရောဂါကြောင့်သေဆုံးသူဟာ 13,900 ကျော်သွားပြီဖြစ်တယ်လို့ဆိုပါရယ်။ပြီးခဲ့တဲ့စက်တင်ဘာလလည်းကစပြီးတော့အိန္ဒိယနိုင်ငံမှာနေ့စဉ်ကူးစက်မှုတွေပုံမှန်ကျဆင်းလာနေပေမဲ့ယူရောနယူးဒေလီမှာတော့ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေပါတယ်။နယူးဒေလီမှာဒီနေ့ကူးစက်သူ 9,300 ကျော်နဲ့သေဆုံးသူ96ယောက်ရှိပါတယ်။တိရီလင်္ကာနိုင်ငံမှာတော့အကျဉ်းဆောင်တွေအတွင်းအကျဉ်းသားနဲ့ထောင်ဝန်400လောက်ရောဂါကူးစက်ခံထားတယ်လို့အာရဘိုင်းကပြောပါတယ်။ဒီထဲမှာ12ယောက်ဟာအကျဉ်းဆောင်အရာရှိတွေဖြစ်ပြီးတော့နိုင်ငံတော်ကအကျဉ်းဆောင်5ခုမှာကူးစက်မှုတွေဖြစ်ပေါ်နေတာပါ။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ400ကျော်ရှိပြီးတော့နောက်ထပ်သေဆုံးသူ63ယောက်ရှိခဲ့ပါတယ်။ဒါကြောင့်အင်ဒိုနီးရှားနိုင်ငံမှာစုစုပေါင်း virus ကူးစက်သူဦးရေဟာ 46,000 ကျော်နဲ့အစ်ဆုံးသူ 15,211 ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာ corona virus ကူးစက်မှုအန္တရာယ်နဲ့လေလူညဉ့်ဉျေးမှုအန္တရာယ်တွေထိုးလာနေတဲ့ကြားမှာပဲအိန္ဒိယနိုင်ငံသား1 billion ကျော်ဟာဒီဝါလီပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်။ဟိန္ဒူဘာသာဝင်တွေရဲ့မီးထုံပွဲတော်ဖြစ်တဲ့ဒီဝါလီပွဲတော်အတွင်းမှာဖျောင်းနိုင်တဲ့ရေနံစီမီးအိမ်တွေနဲ့မီးထုံညှိခဲ့ကြသလိုမီးရှူးမီးပန်းတွေလည်းဖောက်ပြီးတော့ဆင်နွှဲခဲ့ကြတာဖြစ်ပါတယ်။မနေ့စနေနေ့ကတော့နိုင်ငံတော်ကဖျားကြောင်းအတော်များများမှာဝှပြူဆူတောင်းတာတွေလုပ်ခဲ့ကြပေမဲ့လူစုလူဝေးတွေမှာဖြစ်စေဖို့အတွက်အင်တာနက်အွန်လိုင်းကနေပဲဝှပြူဆူတောင်းခဲ့ကြပါတယ်။ယူရီလီမျိုးမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်နေတာကြောင့်အတော်များများဟာပွဲတော်ကိုအရင်နှစ်တည်းလိုကြီးကြီးကျယ်ကျယ်မဆင်နွှဲကြပဲအချို့တွေလည်းအိမ်မှာပဲနေပြီးတော့ဆွေမျိုးမိတ်ဆွေတငယ်ချင်းတွေစီတောင်မသွားခဲ့ကြဘူးလို့သိရပါတယ်။လေလုံးညံ့မှုတွေမဖြစ်ရအောင်မီးရှူးမီးပန်းတွေမဖောက်ဖို့တားမြစ်ထားပေမဲ့လည်းကိုရော့ဆင်နွှဲသူတွေက မီရှူမီဝန်နေပြဖောက်ခဲ့တာကြောင့်ဒီနေ့မှာတော့အိန္ဒိယနိုင်ငံမြောက်ပိုင်းမှာလေတုညင်ညမ်းမှုရဲ့တော်လေးဖြစ်နေတယ်လို့ဆိုပါတယ်ခင်ဗျာ
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလန့်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများသဖြင့်အောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။တမရဒေါ်နယ်ထရမ့်ကိုထောက်ခံသူတွေအမေရိကန်မြို့ရဝါရှင်တန် DC မှာမနေ့စနေနေ့ကစုဝေးပြီးတော့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်။သူတို့ကတမရထရမ့်နဲ့ရေကောက်ပွဲမတမာမှုတွေရှိတယ်ဆိုတဲ့ထရမ့်ရဲ့ပြောကြားချက်တွေကိုထောက်ခံဆန္ဒပြခဲ့ရပါ။ရေကောက်ပွဲမှာအကျိနဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာပုံမှန်မဟုတ်တဲ့ဖြစ်ရပ်တွေရှိတယ်လို့ပြောကြားထားတဲ့တမရထရမ့်ကဂျိုးဘိုင်ဒန်ကိုရှုံးနိမ့်ကြောင်းဝန်ခံဖို့ငင်းဆန်နေတာပါ။ဒါပေမဲ့ပြည်နယ်တွေကရွေးကောက်ပွဲတာဝန်ရှိသူတွေကတော့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေနိုင်လောက်တဲ့မမှန်ကန်တဲ့ဖြစ်ရပ်တွေမရှိဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်။တမရရွေးချယ်မေ290ထက်မေအီအတွက်အများပြပိုရပြီးဂျိုးဘိုင်ဒန်ပြက်ပြက်သားသားအနိုင်ရကြောင်းခမန်းသတ်မှတ်ချက်တွေထွက်ပေါ်နေခြင်းမှာတမရထရမ့်ကိုထောက်ခံသူတွေကအခုလိုဆန္ဒပြပွဲတွေပြုလုပ်ခဲ့တာဖြစ်ပါတယ်။သူ့ကိုထောက်ခံသူတွေကိုတွေ့ရလို့ PD ဖြစ်ရတယ်လို့တောက်ကြနေကတမရထရမ့်က Twitter စာမျက်နှာမှာရေးသားထားပါတယ်။အဲဒီဆန္ဒပြသူတွေနဲ့လူမျိုးရေးခွဲခြားမှုနဲ့ဖက်စစ်ဝါဒတိုက်ဖျက်ရေးဆန္ဒပြသူတွေအကြားခိုက်ရန်ဖြစ်ပွားမှုတွေလည်းဖြစ်ပွားခဲ့ပါတယ်။နှစ်ဖက်ခိုက်ရန်ဖြစ်ပွားတာမှာလူသူဒဏ်နဲ့အထူးခံရတယ်လို့လူအယောက်20အဖမ်းခံခဲ့ရပြီးရဲအယားရှိနှစ်ဦးလည်းဒဏ်ရာရရှိခဲ့ပါတယ်ရှင်။အမေရိကန်နိုင်ငံကိုကလေးငယ်ဘဝနဲ့တရားမဝင်ရောက်လာသူတွေပြည်နယ်ဒဏ်ပေးခံရမှာကိုတားဆီးနိုင်ဖို့ရည်ရွယ်ပြဋ္ဌာန်းထားတဲ့ဒါကားလို့ခေါ်တဲ့အစီအစဉ်ကိုကန့်တတ်ဖို့ပြည်ရင်းလုံခြုံရေးဝန်ကြီးဌာနခေတ္တဝန်ကြီး Chad Wolf ထုတ်ပြန်ခဲ့တဲ့အမိန့်ဟာတရားမဝင်ကြောင်းပြည်ထောင်စုတရားသူကြီးတူကအမိန့်ချမှတ်လိုက်ပါတယ်။မနေ့ဇူလိုင်လအတွင်းကခေတ္တဝန်ကြီး Wolf ကဒါကားအစီအစဉ်ကိုပြန်လည်သုံးသပ်တဲ့အမိန့်ကိုထုတ်ပြန်ခဲ့တာပါ။ပြည်ရင်းလုံခြုံရေးခေတ္တဝန်ကြီး Chad Wolf ဟာတရားဝင်ဥပဒေကြောင့်အရာရာထူးခန့်အပ်ခြင်းခံရတာမဟုတ်တာကြောင့်သူထုတ်ပြန်တဲ့အမိန့်ဟာလည်းတရားမဝင်ဘူးလို့နယူးယောက်ပြည်နယ်ကတရားသူကြီး Nicholas ကာရာယူဖီစကစနေနေ့ကအမိန့်ချမှတ်လိုက်တာပါ။တမရဒေါ်နယ်ထရမ့်ကအရင်တမရဥဘာမားလက်ထက်က2012ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဒါကာအစီအစဉ်ကိုရပ်ဆိုင်းပစ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံမှာဒါကာအစီအစဉ်အောက်မှာတရားဝင်နေထိုင်နေရသူစုစုပေါင်း6သိန်းခွဲကျော်ရှိပါတယ်။ဒီအစီအစဉ်အောက်မှာပါဝင်နိုင်မှုအတွေ့သူတို့တွေဟာအမေရိကန်နိုင်ငံကိုအသက်16နှစ်မပြည့်ခင်မှာလာရောက်သူ2009ခုနှစ်အလေကလေးကအမေရိကန်နိုင်ငံမှာတစ်ဆက်တစ်ဆက်ထဲနေထိုင်နေသူနဲ့ရာဇဝတ်ပြစ်မှုကင်းသူအမျိုးသားလူမျိုးရေးအတွက်အန္တရာယ်မရှိသူအထက်တန်းအောင်လက်မှတ်ရသူနဲ့ကြောင်းအပ်ထားသူဒါမှမဟုတ်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်မှုရဲ့မှတ်တမ်းရှိသူဖြစ်ရပါမယ်ရှင်အမေရိကန်နိုင်ငံသားဖြစ်ခွင့်လျှောက်ထားသူ၏အနေနဲ့ရည်ဖြည့်မိကုန်အရေးအတွက်အရင်ထက်ပိုတိုးပြီးတော့ဖြည့်ဆည်းရမှာဖြစ်တဲ့အတွက်တနည်းအားလက်ခံစစ်ဆေးပေးတဲ့ဥယျာဉ်ရုံးနယ်သွားနိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အခုအသစ်ပြင်ဆင်လိုက်တဲ့စနစ်မှာနိုင်ငံသားလျှောက်ထားသူ၏အနေနဲ့နိုင်ငံသားဆိုင်ရာပြည်သူ့နီတိမေးခွန်း128ခုကိုလေ့လာရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားနဲ့လူမှုကြီးကြပ်ရေးဌာနကတောက်ချာနေကကြေညာလိုက်ပါတယ်။အရင်နှုန်းကရည်ဖြည့်မိကုန်10ခုသာဖြည့်ဆည်းရပေမဲ့အခုမေးခွန်းအခု20ပြင်ဆင်သတ်မှတ်ထားပါတယ်။မေးခွန်း20မှာမေးခွန်း12ခုကိုမှန်မှန်ကန်ကန်ဖြည့်ဆည်းနိုင်မှနိုင်ငံသားဖြစ်ခွင့်ဆက်မီပွဲအောင်မြင်မှာဖြစ်ပါတယ်။ဒီဇင်ဘာလတရနေ့နောက်ပိုင်းအမေရိကန်နိုင်ငံသားလျှောက်ထားသူတွေအနေနဲ့ပုံစံပြောင်းထားတဲ့စနစ်တင်မေးခွန်းတွေကိုဖြည့်ဆည်းရမှာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံတွင်အနည်းဆုံးနှစ်ပေါင်း20နေထိုင်ခဲ့ပြီးသူအသက်65နှစ်နဲ့အထက်နိုင်ငံသားဖြစ်ခွင့်လျှောက်ထားသူတွေကတော့မိကုန်း10ခုသာဖြည့်ဆည်းရမှာဖြစ်ပြီးဒီထဲက6ခုကိုမှန်ကန်အောင်ဖြည့်ဆည်းရမှာဖြစ်ပါတယ်ရှင်။အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်မှာငင်းငင်းကြီးလုပ်ငန်းတွေလှုပ်ဆောင်နေတဲ့နိုင်ငံတကာတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရဟတ်ယာဉ်ဒီသတင်းပတ်ထည့်ပြကြခဲ့တဲ့အတွက်အမေရိကန်တပ်ဖွဲ့ဝင်ကဦးတည်ဆုံးခဲ့ပါတယ်။ဒီတပ်ဖွဲ့ဝင်တွေကနှစ်ပေါင်း40ကြာအီဂျစ် Israel ငင်းငင်းကြီးသဘောတူညီချက်နဲ့ပတ်သက်ပြီးစောင့်ကြည့်ပြီးနေတဲ့နိုင်ငံတကာတပ်ဖွဲ့ MFO တပ်ဖွဲ့ဝင်တွေဖြစ်ပါတယ်။သူတို့ပုံမှန်စစ်စင်ရေးအတွက်လိုက်ပါလာတဲ့ Black Hawk ရဟတ်ယာဉ်ကြာတာပရင်းနေ့က Shamel Sheikh ဒေသအနီးမှာဖြစ်ကြခဲ့တာပါ။အခုရဟတ်ယာဉ်ပြကြတည်ဆုံးတဲ့အထက်မှာပြင်သစ်လူမျိုးတပ်ဖွဲ့ဝင်တဦးနဲ့ Czech လူမျိုးအရာရှိတဦးလည်းတည်ဆုံးခဲ့ပြီးနောက်ထပ် American တဦးဒဏ်ရာရခဲ့ပါတယ်။ရဟတ်ယာဉ်ပြကြခဲ့တဲ့အပေါ်မှာစုံစမ်းစစ်ဆေးမှုတွေပြုလုပ်နေစဉ်လို့စစ်တပ်ကပြောပါတယ်။ အခုလိုရဟယင်ပြစ်ကြရတာနဲ့ပတ်သက်လို့တိုက်ခိုက်ခံရတဲ့လက္ခဏာတစ်စုံတရာမတွေ့ရဘဲမတော်တဆပြစ်ကြတာဖြစ်နိုင်တယ်လို့နိုင်ငံတကာစောင့်ကြည့်တပ်ဖွဲ့ MFO ကပြောပါတယ်။သောရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်။
ရွေးကောက်ပွဲကော်မရှင်က2020ရွေးကောက်ပွဲရတဲ့အဖြစ်အပျက်ဒီကနေ့အပြစ်သက်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။လွှတ်တော်အသီးသီးတွင်မဲဆန္ဒနယ်ပေါင်း1100ကျော်မှမဲဆန္ဒနယ်နေရာအများဆုံး900ကျော်နဲ့ရွေးချယ်တင်မြောက်ခံခဲ့ရတဲ့လက်ရှိအာဏာရပါတီ NLD ဆက်ပြီးတော့အုပ်ချုပ်မဲ့ရှေ့ဆိုးရတတက်အပေါ်မှာအကြံပြုချက်တွေအမြင့်သဘောထားတွေဘလို့ရှိတယ်လဲဆိုတာကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့လွှတ်တော်အသီးသီးတွင်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးရဲ့ရလဒ်အဖြစ်အကုန်လုံးကိုဒီကနေ့နိုဝင်ဘာလ15ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကအပြီးသက်ထုတ်ပြန်ပေးလိုက်တာဖြစ်ပါတယ်။တနင်္လာလုံးတိုင်းတာနဲ့ပြည်သူ့လွှတ်တော်မှာမဲဆန္ဒနဲ့315နဲ့အမျိုးသားလွှတ်တော်မှာမဲဆန္ဒနဲ့161နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်မဲဆန္ဒနဲ့ပေါင်းက612နဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်လွှတ်တော်အတွက်တိုင်းရင်းသားလူမျိုးမဲဆန္ဒနဲ့29နဲ့စုစုပေါင်းမဲဆန္ဒနဲ့1118နဲ့ကျင်းပခဲ့တာမှာတော့လက်ရှိအာဏာရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကစုစုပေါင်း920ကျော်လွှတ်တော်အလိုက်ရွေးချယ်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်။အတိုက်ခံပါတီပြည်ထောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ကတော့လွှတ်တော်အသီးသီးအတွက်မဲဆန္ဒနယ်ပေါင်း82နေရာနဲ့ဒုတိယအများဆုံးအနိုင်ရခဲ့ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLG ကတော့42နေရာနဲ့ရခိုင်မျိုးသားပါတီ AMP က15နေရာတောင်ပလောင်မျိုးသားပါတီနဲ့မွန်ညွညွရေးပါတီက12နေရာစီအသီးသီးစီနဲ့ကျန်တဲ့ကယားကချင်ဝါလာဟူဇိုမီလီစုကယန်ကရင်ချင်းစတဲ့တိုင်းရင်းသားပါတီတွေနဲ့သတိပုဂ္ဂလပါတီတွေရဲ့လွှတ်တော်ကိုယ်စားလှယ်အမည်စည်းတွေကိုကော်မရှင်ဘက်ကအသီးသီးထုတ်ပြန်ခဲ့တာဖြစ်ပါတယ်။လာမယ့်အစိုးရတည်ရဲ့အစိုးရအဖွဲ့မှလူသစ်မူသစ်တွေနဲ့နိုင်ငံကုန်ပေါင်းနှင်မှုလိုအပ်ပါတယ်လို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကအကြံပြုပါတယ်
။ဒီလာမယ့်အစိုးရတည်ဟာလူလဲတက်ဖို့လိုအပ်တယ်လို့နော်မူဝါဒပိုင်းလုံလီလုံဟန်ပိုင်းနေမှာလဲပဲအရင်ဆိုးရနဲ့မတူပဲနဲ့ပြောင်းလဲနိုင်ဖို့လိုတယ်ဖျားအဖွဲအတွင်းမှာဟိုဗဟိုချုပ်ကင်မှုညှင်းမာနေတာကိုနော်ရှော့ချပြီးတော့ဝင်ကြီးတွေကိုနော်သူတို့ရဲ့တာဝန်နဲ့ညီမျှတဲ့လုံပိုင်ခွင့်အပြည့်အဝပေးနိုင်မှုလိုအပ်တယ်လို့မြင်ပါတယ်ဒီအစိုးရအဖွဲထဲမှာမိဖက်တိုင်းရင်းသားပါတီတွေကအဲကိုယ်စားလှယ်တွေကိုလည်းနော်ထည့်သွင်းပြီးတော့နော်ဖွဲ့စည်းနိုင်တယ်ဆိုရင်နော်ဒီအစိုးရအဖွဲ့ဟာအမျိုးသားပြန်လည်တင်ပြရေးနဲ့အော်ယုံကြည်မှုတည်ဆောက်ရေးအတွက်ကိုထောက်ကူပြုမဲ့အစိုးရဖြစ်လာလိမ့်မယ်လို့မြင်ပါတယ
်လက်ရှိအာဏာရပါတီအနေနဲ့ရှေ့အစိုးရတက်တမ်းမှာစီးပွားရေးပြန်ပြီးနယ်လက်ထူလာစေဖို့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့မတူကွဲပြားသူတို့ကြားလူမှုသဟဇာတဖြစ်မှုအပါအဝင်အရေးကြီးကြီးလှုပ်ဆောင်တင်တာတွေကိုလက်တွေ့ကြကြဆောင်ရွက်ပါလို့88မျိုးဆက်ကျောင်းသားကောင်းဆောင်ဟောင်းကိုမြအေးကတိုက်တွန်းပါတယ်
ဒီလာမဲ့9နှစ်တန်းကပြီးခဲ့တဲ့9နှစ်တန်းလို့သွားလို့မရတော့ဘူးလို့ကျွန်တော်မြင်တယ်ဗျအထူးတစ်ချက်ပေါ်ကနံပါတ်1ကတော့တိုင်းပြည်ရဲ့စီးပွားရေးဘာလို့တကဘာလုံးဆိုင်ရာစီးပွားရေးကလည်းဒီ COVID-19 ကြောင့်ရိုက်ခတ်မှုတွေအကြီးအကျယ်ဖြစ်နေတယ်ဆိုတော့အဲ့ဒါတော့ကျွန်တော်ကနံပါတ်1အနေနဲ့ကျွန်တော်မြင်တယ်ဒီ9နှစ်အတွင်းမှာတော့ကျွန်တော်ထင်တယ်ဒီမိုကရေစီရှင်တန်တဲ့လူ့ခွင့်ထုံးလာတဲ့ဖွဲ့စည်းပုံတည်းကိုပေါ်ပေါ်ရေးဥတော့အပြည့်ထန်ကြိုးစားရလိမ့်မယ်လို့ကျွန်တော်မြင်ပါတယ်နံပါတ်3ချက်ကလူမှုတဟာစာတာဖြစ်မှုကျွန်တော်ရခိုင်မှာရှိနေတဲ့ပြဿနာရဲ့ဒီအပါအဝင်ကျွန်တော်တို့ဘာသာရေးကြောင့်လူမျိုးရေးကြောင့်ပြီးပခတွေကိုပုံမူပြီးညော့နေပြီးတစ်ဖက်နဲ့တစ်ဖက်တဟာစာတာဖြစ်တဲ့ပုံဝဲကျင်ကိုဖန်တီးရမှာနောက် ICJ ICC မှာရှိနေတဲ့ကျင်းဆိုင်နေရတဲ့ပြဿနာရဲ့ဒီကိုပြည်လည်မှုဆိုတာတရားရည်ဖြည့်ရှင်းမှုလိုလိမ့်မယ်လို့မြင်တယ
်။ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ရဲ့ဒုတိယဥက္ကဋ္ဌတော်တွဲဘူးကတော့ဆိုရတဲ့အနေနဲ့တိုင်းရင်းဒေသကငြိမ်းချမ်းရေးတွေကိုဦးစားပေးဖော်ဆောင်ပေးဖို့နဲ့စစ်ပြေးစစ်ဆောင်ဒုက္ခသည်တွေအပါအဝင်ဒေသခံတိုင်းရင်းသားတွေရဲ့လူမှုဘဝတွေတိုးတက်မြင့်တင်နိုင်ရေးအဓိကဆောင်ရွက်ပေးပါလို့တိုက်တွန်းပါတယ်။
အရင်ကတည်းကနေ9နှစ်တာလောက်လာခဲ့တယ်ပေါ့နော်ငင်းချမ်းရေးဆွေးနွေးပွဲကိုဆက်ပြီးလုပ်စီချင်ပါရဲ့အဲ့ဒီငင်းချမ်းရေးဆွေးနွေးပွဲလုပ်မှပဲကျတို့အနာဂတ်မှာ Federal Democracy တည်ထောင်ဖို့အတွက်ပေါ့နော်ကျတို့တိမှပဲဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းတွားလို့ရမှာပေါ့နော်ပြီးခဲ့တဲ့9နှစ်တာကာလမှာကျတို့အစိုးရနဲ့လူထုပြီးလို့ရှိရင်အစိုးရနဲ့ဟိုလူမှုအဖွဲ့အစည်းတွေအစိုးရနဲ့မီဒီယာဆက်ဆံမှုအင်တာအားနည်းပါတယ်အထူးကဏ္ဍတွေကိုကျမတို့ကဒါပူးပေါင်းဆောင်ရွက်စီချင်တယ
်ရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့တိုင်းရင်းနယ်မြေတချို့မှာတော့နောက်ဆက်တွဲရေကောက်ပွဲတွေပြန်ပြီးကျင်းပပေးဖို့တိုင်းရင်းသားပါတီတွေဘက်ကတောင်းဆိုနေကြဆဲဖြစ်ပါတယ် ဒီကနေ့မှာလည်းနှစ်ထောင်နှစ်ဆယ်ရွေးကောက်ပွဲရလက်အဖြေကိုမကျေနပ်တဲ့အတွက်ရွေးကောက်ပွဲကော်မရှင်အလို့မရှိရွေးကောက်ပွဲရလက်အယုံကြည်မရှိဆိုတဲ့စိုင်းမုတ်တွေကန်ဆောင်ပြီးအတိုက်အခံပါတီ USDB ကိုထောက်ခံသူတွေဟာနေပြီးတော့ဥတ္တရာတီတီမြို့မှာဆန္ဒပြခဲ့ကြပါသေးတယ်ရှင်ကျွန်မစုမမမလေးရှားနိုင်ငံ
လေလာဝကနဲ့လူမျိုးကြီးကြီးနေဟုတ်တာပေါ့နော်အလုပ်သမားရေးကိုညှိနှိုင်းအောင်ကုရိုင်းဥစ္စာကိုရှာပါတင်ရမယ်ဒီအလုပ်လုပ်ရခင်ရပေါ့သူမှလည်းပွားတင်ရလို့ရတယ်ပေါ့အဲ့ဒါတွေကိုရှာမှတင်ပြီးတော့ဒီရပစ်ရှိမှဒီအလုပ်သမားပြရလို့ရတယ်ပေါ့နော်ဒီလိုလိုရှင်ကသူတို့ဥစ္စာဘာမှဖက်ဖက်ကြည့်ရပေါ့နော်ဒီမှာပဲအလုပ်လုပ်ခွင့်ရှိတယ်ပေါ့ဖြစ်ကြံကြခံထားတဲ့လူတွေဘယ်လိ ုလိုအစီအစဉ်ချမှတ်ခဲ့တာဟာသူ့နိုင်ငံတွင်းမှာစိတ်ရုံအလုပ်ရုံလုပ်ငန်းတွေခြံလုပ်ငန်းတွေဆောက်လုပ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာလူသားသတိကျော်လိုအပ်နေတာကိုဖြေရှင်းနိုင်ဖို့ယူရခဲ့ပါတယ်။ဒါရီဟာသတိဒီလို့ခေါ်တဲ့အန္တရာယ်များတဲ့အလုပ်ခက်ခဲတက်တက်နဲ့အလုပ်ညစ်ပတ်တဲ့အလုပ်တွေအတွက်လူသားကလူအပ်ချက်တွေရှိနေတာကြောင့်ဖြစ်ပါတယ်။ကပေးကာလမှာပြပကအလုသမားတွေမခေါ်နိုင်သေးတဲ့အချိန်မှာတရားမဝင်အလုသမားတွေအကျဉ်းကျလူရဲစိအလုသမားတွေအတွက်တော့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်ဆိုပြီးဦးတန်းထွန်းကတော့ပြောဆိုပါတယ်
။ဒီစီစီလေးကတော့သူတို့ဒါဒီနိုင်ငံမှာကအခုကတ်ယောဂဗေးကြီးကြောင့်ပေါ့နော်။ဒီကျွန်တော်တို့တရားဝင်အလုသမားတွေခုံပြပနိုင်ငံတွေကတော့ခေါ်လားအပင်းတို့ပြောကြတယ်ကျင်းလို့မရဘူးပေါ့နော်ရှင်တွေကဒီနိုင်ငံထဲမှာအလုပ်သမားလုပ်ငန်းချက်တွေကအများကြီးဖြစ်နေတော့လူပေါင်းတစ်သိန်းကျော်လောက်အလုပ်သမားလုပ်ငန်းချက်ရှိရတယ်အဲ့ဒါသူတို့နိုင်ငံသားတွေကမလုပ်တဲ့အလုပ်တွေမလုပ်နိုင်တဲ့နေရာတွေမှာဟုတ်ကြီးပနိုင်ငံတွေကအလုပ်သမားတွေဝင်လာလို့ဥစားပြားဝင်ဝင်လာလို့မရတဲ့ရှင်တွေပေါ်မှာဒီနိုင်ငံထဲမှာရှိတဲ့တရားမဝင်တဲ့နိုင်ငံသားတွေကိုသူတို့ကအခွင့်အရေးပေးတဲ့တဘောပါ
မြန်မာတန်ယုံကလည်းတရားမဝင်မြန်မာနိုင်ငံသားတတောင်းကျော်နေရပြန်ဖို့အတွက်ဒဏ်ကြေးသက်တာခွင့်ရဖို့ရှော့ပေါ်စဉ်းစားပေးဖို့မလေးရှားအစိုးရကိုတောင်းဆိုထားပါတယ်ဒီအတွက်ကြောင့်လည်းမြန်မာပါဝင်နိုင်ငံပေါင်း15နိုင်ငံလောက်ကတရားမဝင်အလုပ်သမားတွေအတွက်နေရပြန်ခြင်းနဲ့ဆိုရင်လည်းမလေးရှားလောက်ကရဲ့စီးမြင်ဥပဒေတွေနဲ့အညီပြန်ခွင့်ပြုဖို့နောက်နှစ်ဇွန်လကုန်ထိသတ်မှတ်ပေးထားပါတယ်အရင်တုန်းကတော့တရားမဝင်အလုပ်သမားတဦးနေရပြန်မယ်ဆိုရင်ဒဏ်ကြေးကြီးပဲမလေးရှားရင်းကင်ငွေ3000လောက်သတ်မှတ်ထားတာကြောင့်နေရပြန်ဖို့ခက်ခဲနေကြတာပါဒီအတွက်ရှော့ပေါ်စဉ်းစားပေးမယ့်အစီအစဉ်ဒီကိုမလေးရှားအစိုးရကချမှတ်လာတာဖြစ်ပါတယ်ဒီအစီအစဉ်ကနေမလေးရှားနိုင်ငံအတွက်မလေးရှားရင်းခွင့်ငွေ390လောက်ရနိုင်ဖို့ထိမျှော်လင့်ထားတယ်ဆိုပြီးမလေးရှားအာဏာပိုင်တွေကိုကိုးကားပြီးမလေးရှားသတင်းတွေကရေးသားဖော်ပြနေကြပါတယ်ခံမှန်းကြည့်မြန်မာနိုင်ငံသားတရားဝင်ကတရားမဝင်ပါ9ခွဲလောက်လွတ်လပ်ကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်သက်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုတ်ကိုင်းနဲ့စာဝတ်နေရေးအခက်အခဲတွေကြုံနေကြရတာပါမလေးရှားနိုင်ငံမှာလောက်ဝကထင်းသေးစခန်း73ခုရှိပါတယ်ဒီထင်းသေးစခန်းတွေထဲမှာတော့လူရက်စေးတဲ့မြန်မာအကျဉ်းသား3000လောက်ထဲကတထောင်ဝန်းကျင်ကတော့နိုဝင်ဘာလဆန်းကစပြီးမလေးရှားအစိုးရနဲ့မြန်မာတန်ယုံတို့ညှိနှိုင်းပြီးနေရပြန်ပို့ပေးလိုက်ပြီဖြစ်ပါတယ်ကျမမအေးမှာသတင်းပေးပို့နေတာပါ
အမေရိကန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်မင်္ဂလာပါခင်ဗျာ ကုချင်းပါပီစီခဲ့တဲ့ဒုံဘာလာရွေးကောက်ပွဲအတွင်းမှာရခိုင်ပြည်နယ်ထဲမှာကိုမျိုးနယ်ရွေးကောက်ပွဲချင်းပါနိုင်ခဲ့ပါဘူး။ဒါပေမဲ့လည်းဒီမျိုးနယ်တွေအခုပြန်ပြီးတော့ချင်းပါနိုင်ဖို့အတွက်ဆိုပြီးတော့အေးရခိုင်လက်နက်ကင်ဖွဲ့ကကန်လှမ်းလိုက်တယ်လို့ပဲတမလို့ဘက်ကလည်းဒီပေါ်မှာအပြုသဘောတုံ့ပြန်လာပြီးဖြစ်လာပါတယ်။ဒီကြောင့်မလို့ရခိုင်ပြည်နယ်ထဲမှာရွေးကောက်ပွဲတ ဒီမကြာသေးတဲ့နှုန်းကအေးရခိုင်လက်နက်ကင်ဖွဲ့ကနေပြီးတော့ဒီရခိုင်ပြည်နယ်မှာယူကောက်ပွဲပြန်လုပ်နိုင်ဖို့အတွက်ကြီးညာချက်ထုတ်ပါတယ်ဒီပေါ်မှာတက်မလို့ဘက်ကကြိုးစားရဲဆွဲလက္ခဏာရေးရောင်လည်းပြသွားတယ်ခင်ဗျာကြီးညာချက်ပြန်ထုတ်ပါတယ်အဲ့တော့ရခိုင်ပြည်နယ်မှာယူကောက်ပွဲပြန်လုပ်နိုင်ခြင်းနဲ့ပတ်သက်လို့ဥလာဆော့မြင်ဘယ်လိုရှိပါလဲခင်ဗျာဒီကောက်ပွဲမဖြစ်တ ူတို့ရဲ့သဘောထားကိုပြောလာတယ်နော်အဲမှာယူကောက်ဝဲဖြစ်ခြင်းတဲ့သဘောထားပေါက်ပူပေါင်းဆံသဘောထားဖြစ်လာတာကြတော့ပိုပြီးဝန်တကြာကောင်းတာကတမတော်ဖက်ကလေးပဲအဲ့ဒါနဲ့လိုက်ရောထွေကြည့်တော့ပဲအဖြစ်သဘောနဲ့ရှူဆိုရပေါ့အဲ့တော့ဟိုဘာပဲပြောအီနဲ့တမတော်ကြားထဲမှာတခြားဟာတွေထားလိုက်တော့လက်ငင်းအိမ်မှာတော့ဒါဝန်တကြာကောင်းတဲ့သဖြင့်ပဲအဲ့တော့ယူကောက်ပွဲကိုလုံးဖို့နှစ်ဖက်ဆန္ဒရှိတယ်ဆိုရင်အဆုံးဖြတ်ပေးရမှာကယူကောက်ပွဲကော်မရှင်ပဲအဲ့တော့ယူကောက်ပွဲကော်မရှင်ရဲ့ပတ်သက်ပြောတဲ့ခါကျတော့ယူကောက်ပွဲကော်မရှင်ကတော့အဲ့ဒီမှာလုံးပဲလို့တော့ပြောတယ်ဒါပေမဲ့ပညာချက်တည်းရဲ့သဘောတိုင်းဆိုရင်တော့ဒီဇင်ဘာ31ရက်နေ့မတိုင်ခင်ဒီယူကောက်ပွဲလွှဲရမယ်ဒါပေမဲ့နားလည်မှုလွှဲလာတော့ဒါဟာကြားဖြတ်မဟုတ်ဘူးဗျဒီ31ရက်နေ့မတိုင်ခင်ကန်ဆယ်လုပ်ထားတဲ့ဟာတွေကိုအချိန်ပြီးပြန်လုပ်ဖို့ဆိုတာပဲအဲ့တော့ကျွန်တော်တို့ကတော့လုံးသိရှင်ပါတယ်တော့တက်နိုင်ဆုံးလုံးသိရှင်ပါတယ်ယူကော့ဘော့ကော်မဒီခိုင်မှာရှိတဲ့ယူကော့ဘော့ကော်မရှင်ကလည်းပဲအသိအနေထားရှိတယ်လို့ကျွန်တော်တို့ကြားတယ်ဘာမှခက်ခဲမရှိဘူးဒီခိုင်မှာရှိတဲ့ရပ်ဖက်ဖွဲ့စည်းတွေကလည်းယူကော့ဘော့ဖြစ်ဖို့အတွက်ကူညီဖို့အသင့်ပဲဒီခိုင်နိုင်ငံရေးပါတီတွေကလည်းဒီလိုဖြစ်မယ်ဆိုလို့ရှင်တော့သူတို့ကတော့ဝင်ပြီးဝင်ရောက်ရှင်ပြန်ကြပါမယ်တရားမျှတတဲ့ယူကော့ဘော့တခုတော့ဖြစ်လာဖို့အချင်းချင်းကတော့အသင့်ပါပဲအဲ့တော့ဒီကျွန်တော်တို့ကတော့ယူကော့ပွဲကော်မရှင်ရဲ့ fix date ပေါ်တော့နေ့ရက်တစ်ခုသတ်မှတ်ဟာကိုပဲကျွန်တော်တို့ညှော်လင့်ပြီးတော့စောင့်နေကြတယ်ပေါ့
ကျွန်တော်လေ့လာကြည့်ရသလောက်လေဒါကြားပြတ်ယူကော့ပွဲမဟုတ်ပါဘူးပြောရမယ်ဆိုတော့အခု2020ယူကော့ပွဲကိုဟိုနောက်ဆက်တွဲနဲ့ကျင်းပရမယ့်သဘောမျိုးကျင်းပလို့ရနိုင်တဲ့အနေအထားမျိုးလည်းတွေ့ရပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်ရခိုင်ပြည်နယ်ထဲမှာလည်းဒါကရခိုင်ပြည်နယ်နိုင်ငံရေးပါတီတွေမှာလည်းကိုယ်စားရွေးချယ်ပြီးသား NLD မှာလည်းရွေးချယ်ပြီးသားဖြစ်နေတဲ့ခါကျတော့တခြားအခက်အခဲမျိုးတွေကြုံရနိုင်လားဒီမှာစမ်းအခုဒီဇင်ဘာထဲမှာချစ်ပနိုင်ဖို့ဆိုရှင်ဥစ္စာဆိုရမြင်တဲ့ဘာတွေအခက်အခဲရှိနိုင်လဲ
ကျွန်တော်ကတော့ TwitterTwitter အခက်အခဲမရှိနိုင်ဘူးလို့ထင်ပါတယ်ပထမဆုံးရုပ်ကောက်ပွဲမကျင်းပရတဲ့အကြောင်းချင်းကလည်းလုံခြုံရေးပြဿနာကြောင့်ပေါ့လေတော့တူနှစ်ဖက်ဆိုင်ရာတိုက်ပွဲတွေဖြစ်ကြတာလည်းရှိတယ်နှစ်ဖက်အငင်းပေါ်စရာပေါ့တဲ့သူပြောခုပြောတာလည်းရှိတယ်အခုကျတော့အဲ့ဒီအငင်းပေါ်ပွဲကနှစ်ဖက်ကလည်းဥပပေါင်းပါဝင်မယ်လို့ပြောနေပြီလူတို့ကလည်းအသိရှိနေတယ်အရာဖက်ဖွဲ့စည်းတွေလည်းရှိတယ်အဲ့ဒီခိုင်မာမွေးကောက်ပွဲဖြစ်မယ်ဆိုရင်အခုလောလောဆယ်ကြာကျွန်တော်နားနားနေနေဖြစ်နေတဲ့ဝန်တန်းတွေကလည်းတက်နေစမြတ်ကူညီပဲဆိုတော့ဟိုရွေးကောက်ပွဲမလုံးเสียအောင်မရှိဘူးလုံးရင်လည်းအဆင်ပြေပဲတခုဆက်ပြောနေတာကတော့ဒီရွေးကောက်ပွဲသာဖြစ်ခဲ့မယ်ဆိုရင်ကျွန်တော်ဖြစ်လည်းဖြစ်စီနေဖြစ်ခဲ့မယ်ဆိုရင်ကျွန်တော်တို့အများအားမျှော်လင့်တောင်းတနေတဲ့ပြည်တွင်းငြိမ်းချမ်းရေးပြဿနာနော်အဲ့လက်နက်ကိုင်အဖွဲ့တွေကြားထဲမှာယုံကြည်မှုတည်ဆောက်တယ်နော်။အခုတက်မတော်နဲ့အီနဲ့ကြားထဲမှာဟိုယုံကြည်မှုနားလည်မှုတခုရတော့လို့ဆိုရင်ဟိုအပြစ်ခတ်ရဆိုင်နဲ့ပတ်သက်ပြီးတော့တစ်ဖက်ဆွေးနွေးမှုတွေပေါ်လာနိုင်တယ်။ဒီကိုဥတည်ပြီးတော့ကျွန်တော် bilateral agreement တွေပေါ်လာနိုင်တယ်ပေါ့နော်။ဒီဟာအမတန်ကောင်းနဲ့ကောင်းမြတ်တဲ့မင်္ဂလာတစ်ပါးပဲကြ။အဲ့တော့ဒီမင်္ဂလာတစ်ပါးဆိုကျွန်တော်အများအားမျှော်လင့်နေတဲ့နောက်ဟိုပင်လုံညီလာခံမြို့မှာအီအီပါဝင်လာမယ်နော်။ရောက်ပိုင်းမှာဟာမိတ်တွေအဆုံးပါလာမယ်ဆိုတာကိုဥတီသွားနိုင်သေးတဲ့အခင်းကျင်းလေးတစ်ခုဟာစနေပြီးတော့ကျွန်တော်တို့ခံစားရတယ်။အဲဒီအခင်းကျင်းလေးကိုကျွန်တော်ကမပြတ်စီခြင်းဘူး။အဲ့တော့ဟိုအခက်အခဲမျိုးကြုံရမယ်ဆိုရင်ကြုံတဲ့အခက်အခဲတွေဟာဖြစ်ရှိနိုင်တဲ့ကြော်လွှားနိုင်တဲ့အခက်အခဲတွေလို့ပဲကျွန်တော်တို့ယုံကြည်ပါတယ်။အဲ့ဒါကြောင့်ဒီ corporate commission နဲ့ကြံဆုံးဖတ်လိုက်ရင်ကျွန်တော်တို့လည်းမြန်မြန်အကောင့်တွေ follow ရတယ်။အ ไอ้တော့တိုင်းပြည်တွေလည်းကောင်းပါတယ်နိုင်ငံတကာဖွဲ့စည်းကလည်းကောင်းရှိပေးကြပါလိမ့်မယ်ကျွန်တော်အဲ့လိုပဲယုံကြည်ပါတယ
်ဟုတ်ကဲ့ခုနကဥပဒေဆိုပြောထားတဲ့အချက်ပါလဲပါပါတယ်ရခိုင်ပြည်နယ်ညီညာရေးကိစ္စအခုကရွက်ောက်ပွင့်နဲ့တန်တန်ငွေတဆင်ပါဆိုလိုပဲအခုညီညာရေးကိစ္စပါလမ်းစာပွင့်လာလို့ဖြစ်သွားရပါတယ်ဆိုတော့ကအေဘက်ကနေပြီးတော့အခုလိုကန်လှနဲ့တမရဘက်ကလည်းကန်လှနဲ့အခုလိုမျိုးဒီတိုက်ပွဲတွေတော်လေးပြင်းစံဖြစ်နေတဲ့ကြားထဲကနေပြီးတော့ရုပ်ချီးသဘောထားကြီးဘာကြောင့်ပြောင်းသွားရလဲဥပဒေဆိုဘယ်လိုများထင်ပါလဲ
ကိုပြောမယ်ဆိုရင်တော့ကျွန်တော်တို့ကအချင်းပဲရှိမှာပေါ့လေဘာလို့ကျွန်တော်တို့ကတော့နှစ်ဖက်လုံးဟာစစ်ပွဲအပေါ်မှာဟိုသူတို့စစ်သားတွေတီးပြီးပေါ့နော်ကျွန်တော်တို့တုံးတက်လာတယ်နိုင်ငံတကာချင်းချင်းကိုတုံးတက်လာတယ်ပြည်တွင်းပြဿနာတွေခွင့်ချင်းတုံးတက်လာတယ်နောက်တစ်ခုကလည်းပဲဒီရွက်ောက်ပဲပြီးတဲ့ခါမှာဖြစ်ပေါ်လာတဲ့အဆိုးအအစ်အပေါ်မှာဟိုတစ်ခုခုပျော်လင်းတယ်ပျော်လင်းမှုတစ်ခုရှိလာတဲ့အတွက်ကြောင့်အယူအဆတွေပြောင်းလာတယ်လို့ထင်တယ်နော်ဘာလို့ပြောပြောဘယ်လိုပဲအယူအဆရှိရှိလားကျွန်တော်တို့ဟာတိုင်းပြည်အတွက်အကျိုးရှိတယ်ပြည်သူအတွက်အကျိုးရှိတယ်ဟိုနိုင်ငံတကာမှာရှိတဲ့ဟိုနိုင်ငံတကာအဖွဲ့အစည်းဘယ်သူမှမဲဒါကိုမကောင်းဘူးလို့ပြောမှာမဟုတ်ဘူးတကယ်ကောင်းချင်းမင်္ဂလာနဲ့ပြည်သူတွေလုံရတဲ့ခုဆိုရင်တော့ဘယ်လိုပဲနောက်ခံရှိတယ်ဆိုတာကိုနောက်သမိုင်းအရနောက်ခံစဉ်းစားဖို့ပြေနော်အခုကတော့ကျွန်တော်တို့ကြိုးစွားမှာပဲညာဒီဟာကတော့
ဒီချိန်ကာလမှာပဲထူးခြားကြ Energy Party ဘက်ကလည်းကြီးညာချက်တည်းရထုတ်ပါတယ်အဓိကတိုင်းသားနိုင်ငံရေးပါတီတွေကလက်ကမ်းနဲ့ကြီးညာချက်သဘောမျိုးပြောအောင်ပါပေါ့နော်ဟိုပူပေါင်းဆောင်ရမယ်ဆိုတဲ့သဘောမျိုးကြီးညာချက်ထွက်လာပါတယ်အဲ့တော့ဒီကြီးညာချက်နဲ့ပတ်သက်လို့ဦးလာဆိုဘယ်လိုများမြင်ပါလဲခင်ဗျဟ
ိုကျွန်တော်တို့ကလည်းဒီကြီးညာချက်ကိုအပြူသဘောဆောင်နေလို့တော့မြင်ပါတယ်နော်အသေးစိတ်အချက်လက်ကတော့ action တွေတော့မပါဘူးပေါ့နော်သူ EA ကထုတ်တဲ့ statement ရယ်တက်မတော်ကထုတ်တဲ့ statement ကတော့သူ action ပါတယ် action ဆိုတာကရုပ်ောက်ပွဲကိုအလုပ်တစ်ခုလုပ်မယ်ရုပ်ောက်ပွဲဆိုတဲ့အလုပ်ရက်တစ်ခုကိုလုပ်မယ်အစပြုမယ်နော်ကိုလောလောဆယ်ဂျုံဂျုံရုပ်ကိုတာဝန်ယူပေးကြမယ်ဆိုရဲကတို့ကပြစ်တက်ခတ်တာတွေမလုပ်ကြတော့ဘူးတနက်ဖောက်တာတွေမရှိတော့ဘူးတနက်မဖောက်ကြတော့ဘူးရုပ်ောက်ပဲဖြစ်နေရတဲ့ဥပပေါင်းလှုပ်ဆောင်ကြမယ်ဆိုရဲလက်တွေ့ action တစ်ခုပါလာတယ်အဲ့ဒီ action ကနေပြီးတော့ကျွန်တော်ပြောသလိုပေါ့ရှေ့ကိုသွားပြီးတော့နောက်ဆက်တွင်အကောင်းနဲ့ကောင်းရဲ့ကောင်းတဲ့ဖက်ကိုဦးတည်ပြီးသွားနိုင်တယ်အဲ့တော့ NLD ကထုတ်တဲ့စိတ်မဲဟာလည်းပဲသူတို့ရဲ့သဘောထားကိုရိုးရိုးသားသားတင်ပြတယ်လို့လည်းကျွန်တော်မှတ်ယူပါတယ်ဒါကြောင်းလဲလာတဲ့အချိန်တွေအပေါ်မှာဒါပေမဲ့ action ကတော့မပါသေးဘူးအဲ့တော့ကျွန်တော်တို့က NAD ကိုကျွန်တော်တို့ဗိတ္တရက်ခခြင်းကတော့ action လေးတွေပေါ့ဘလို့ဘလို့ဆွေးနွေးမယ်ဘလို့မူတွေကိုလုပ်မလဲနော်ဘလို့ corporate လုပ်မလဲနိုင်ငံရေးဖြင့် corporate လုပ်ပါလားလွှတ်တော်ထက်မှ corporate လုပ်ပါလား cabinet ထက်မှ corporate လုပ်မလားဆိုတာကတော့အသေးစိတ်လုပ်အောင်ပေါ့အဲ့တော့ကျွန်တော်ကတော့ NAD ဟာကိုကြည့်ဆိုတယ်ဒါပေမဲ့ဒီချက်လက်တွေ့သဘောပါတဲ့ဟိုလုပ်ရလေးတွေကိုတော့ NAD ကနောက်တစ်ဆင့်ရှားပြဖို့လိုတယ်လို့တော့မြင်ပါတယ
်အခုဒီရခိုင်ပြည်နယ်ထဲမှာရွက်ောက်ပွဲဖြစ်နိုင်ခြင်းနဲ့ပတ်သက်လို့ရွက်ောက်ပွဲလုပ်ဖို့အတွက်ကိစ္စကတကယ်တမ်းကပြောစုရွက်ောက်ပွဲကော်မရှင်ကဆုံးဖြတ်ပြီးတော့လှုပ်ဆောင်ပါပါဒါပေမဲ့ကျွန်တော်တခုမေ့ချင်တာကအာနာယအန်ဒီပါတီရဲ့သဘောထားပေါ့နော်ပြောရမစွင်တော့တကယ်တမ်းရခိုင်ပြည်နယ်မှာအခုရွက်ောက်ပွဲပြန်လုပ်မယ့်နေရာတွေမှာရှင်းပြိုင်မယ်ဆိုရင်အဓိကပြိုင်ဘက်ကရခိုင်ပြည်သားပါတီကိုမြင်နိုင်ပါတယ်အဲ့တော့ရောပါတီချင်းသဘောထားက energy ပါတီရဲ့သဘောထားရခိုင်ရွက်ောက်ပွဲနဲ့ပတ်သက်လို့ဘယ်သဘောထားဘယ်လိုများတိခောက်မိလဲဥစားဆိုဘယ်လိုများမြင်ပါလဲ
ကျွန်တော်က energy ဆိုရင်တော့ဘာမှဟုခံစားမဟုတ်ဘူးရွက်ောက်ပွဲဆိုတော့နိုင်ရင်နိုင်ချုံရင်ချုံမှာကိုရဟုနိုင်ရှင်မှုရတော့ဒီ area တွေကရခိုင်အမျိုးသားပါတီရဲ့တကယ် strong hold area တွေဆိုတော့ energy အနေနဲ့ဟိုအနိုင်ရဖို့ဆိုတော့တော်တော်လေးခက်ခဲပါတယ်ဒါပေမဲ့တပြည်လုံးအတိုင်းအတာအနေနဲ့ဥစ္စာတော့ပြီးဟောပြည်ထောင်စုတော့တော့အခင်းကျင်းမှာရောပြည်နေရတော့အခင်းကျင်းမှာရော NLD ဟာဒီလုံးအတိုင်းနိုင်တဲ့လူထု၆ခွန်မှုကိုရထားပြီးဒီဒီမိုကရေစီရွက်ောက်ပွဲမှာလည်းပဲသူတို့ဟာဟိုတော်တော်များများကိုဟိုပါပေါ့ချိန်နှက်လောက်တဲ့အောင်မြင်မှုကိုရထားပြီးဆိုလို့ရှိရင်နောက်လာတဲ့ရခိုင်ရွက်ောက်ပွဲကိုသူတို့သဘောချုံပြီးဖြစ်စေနိုင်ပြီးဖြစ်စေချုံဖို့တေချာရင်လည်းဘာမှမဖြစ်ဘူးအဲ့ပွဲကိုလှုပ်လှချင်းအဖြစ်သူတို့ရဲ့ဂုံတိုက်ခါဟာပို့ပြီးတော့မြင့်လာစရာပဲရှိတယ်။ချုံတဲ့အတွက်လည်းချက်စရာလည်းမရှိပါဘူးเนาะ။နောက်အဲ့လိုလုဖြစ်လို့ရှိရင်ရခိုင်မှာရှိတဲ့ရခိုင်မှာဦးဒီအီနဲ့ဗမာမြန်မာကျမတော်ကြားထဲမှာလည်းတိုက်ပွဲတွေညင်သွားပြီဆိုရင်ဒီနယ်စိုးရွားကိုအကုန်လုံးပူပေါင်းညှိနှိုင်းပြီးတော့ဒီညင်တိဆောက်ပြီဆိုရင်ရခိုင်ပြဿနာဟာတစုံတရာလေးလမ်းသာပေါ်လာမယ်။ဘာလို့ဆိုရခိုင်ဧရိယာဟာအကုန်လုံးတည်တဲ့အတိုင်းပဲပထဝီနိုင်ငံရေးနဲ့နိုင်ငံတကာအရေးခေတ်နဲ့ဆက်ဆက်ပြီးတော့အင်မတန်ဆိုရင်ကြာကြောက်စာကောင်းတဲ့နေနေတစ်ခုဖြစ်နေတယ်အဲ့တော့ဒီဟာကိုဖြစ်ရှင်းဖို့အတွက်လဲ NLD အတွက်အများကြီးအလားအလာကောင်းနေတယ်အဲ့တော့ဒီဟာလေးကိုနိုင်ငံရေးရမိမိရေးရမဆုတ်ကန်တိုင်းရင်တော့ NLD အတွက်လည်းမကောင်းဘူးတိုင်းပြည်အတွက်လည်းမကောင်းဘူးရခိုင်အတွက်လည်းမကောင်းဘူးဘယ်သူအတွက်မှမကောင်းပါဘူး
အခုလက်တလုံးအနေထားရရွက်ောက်ပွဲမှာရခိုင်ပြည်နယ်ထဲမှာအသာရနေတာကျွန်တော်သိထားလို့ရခိုင်မျိုးသားပါတီလို့ထင်ပါလေဘလို့အခြေအနေရှိပါလဲနောက်ဆုံးရလက်က
ဟိုနောက်ဆုံးရလက်ကတော့ရခိုင်မျိုးသားပါတီပဲနေရာတော်တော်များများမှာနိုင်ပါတယ်အဲ့တော့ကျွန်တော်တို့ NLD ရဲ့ strong hold လို့ပြောနိုင်တယ်ပေါ့နော် NLD အရင်ကအခိုင်အမာနိုင်ခဲ့တဲ့ကျွန်တော်တို့မအောင်လို့မျိုးနေတော့တောင်ကိုလို့မျိုးနေမှာလည်းပဲရခိုင်ကရခိုင်ပါတီကပဲနိုင်ပါတယ်ဆိုတော့ဒါပေမဲ့ NLD ကလည်းဒီ area ပေါ့လေတန်တွဲတို့ကွာတို့မှာလည်းသူတို့ရဲ့ဩဇာအာဏာတော့နိုင်ငံရေးအဖြစ်စည်းယုံထားနိုင်တဲ့နေထားတစ်ခုရှိတယ်ဆိုတော့အခင်းကျင်းကအဲ့လိုရှိတယ
်ရခိုင်ပြည်နယ်ရဲ့စစ်တော်ချင်းတွေကအခုရထားတဲ့ရွက်ောက်ဝဲလုံနိုင်တဲ့အနေထားနဲ့စစ်တော်ခေါ်ယူနိုင်တဲ့အနေထားရောရှိပါလားပြည်နယ်စစ်တော်ကိုပြောတာပါ
အခုလုံမယ်အခုအနေထားကတော့လေဟိုအခက်ခဲရှိတယ်ကြာရှိတယ်ဆိုတော့ကျွန်တော်တို့ကပြည်နယ်လွတ်တော်မှာအရင်တော့က48ယောက်ရှိ48ယောက်ရှိတာပေါ့နော်ကျွန်တော်တို့ဟိုရွေးကောက်ခံက34ယောက်တက်မတော်ကိုယ်စားလှယ်က12ယောက်ချင်းဝန်ကြီးကတယောက်ဆို48ယောက်ပဲရှိတယ်။အခုကရွေးကောက်ခံကိုယ်စားလှယ်ကကျွန်တော်တို့15ယောက်ရှိတယ်။နောက်15ယောက်ဆိုရင်တက်မတော်သား5တက်မတော်ကိုယ်စားလှယ်5ယောက်20ချင်းဝန်ကြီးတယောက်ဆို21ဆိုတော့ကျွန်တော်တို့ရှိသေးရှိတိုက်တဲ့46ယောက်ထဲမှာ20ပဲရှိတယ်ဆိုတော့ကျွန်တော် under 50ပဲ under 50ဆိုရင်တော့လုံရင်တော့ဖြစ်တာပေါ့ဒါပေမဲ့democratic legitimacy ရဆိုရင်တော့တိတ်အားရကြတော့မကောင်းဘူးเนาะအဲ့တော့ဒီလူလောက်နဲ့လွတ်တော်တစ်ခုကို run လုပ်မယ် cabinet တစ်ခုကိုဖွဲ့မယ်ဆိုတာကတော့စိတ်တဘာဝမကျဘူးလို့မြင်တယ်အဲ့တော့ကျွန်တော်တို့ဘလို့မကိုဂုံတိတ်ခရှိတဲ့ဟိုလွတ်တော်တစ်ခုဂုံတိတ်ခရှိတဲ့အစိုးရတစ်ခုတော့ဖြစ်လာနိုင်မယ်လို့မမြင်ပါဘူ
းဟုတ်ကဲ့ခင်ဗျာဦးလာဆိုကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခုလိုဖြေချပြီးတာ
လာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ပြည်ခိုင်ဖြိုးပါတီအနာဂတ်အလားအလာဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရယ်။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရယ်ရှင
်။ခုဆို2020ထွေထွေရွက်ောက်ပွဲကြီးအောင်မြင့်ကျင်းပပြီးသွားပါပြီ။နိုင်ငံကနဲ့ပြည်တွင်းလေးလာစောက်ကြီးအဖွဲ့တွေရဲ့အစီအခံစာအရရွေးကောက်ပွဲဖြစ်စဉ်နဲ့မဲပေးတဲ့နေ့မှာပြဿနာကြီးကြီးမားမားမရှိခဲ့ပဲမဲဆန္ဒရှင်တွေဟာသူတို့ဆန္ဒရှိသလိုလွတ်လွတ်လပ်လပ်မဲပေးခွင့်ရကြတယ်လို့ဆိုကြပါတယ်နောက်ဆုံးရလဒ်တွေအရ NLD ပါတီအပြတ်သတ်အနိုင်ရသွားပါပြီတမတော်ကြောထောင်းနောက်ခံပေးထားတဲ့ပြည်ခိုင်ပြိုးပါတီကတော့ပြည်တော်စုအဆင့်အတွက်33နေရာရပြီး41နေရာရခဲ့တဲ့2015ခုနှစ်တုန်းကနဲ့နှိုင်းယှဉ်ရင်20ရာခိုင်နှုန်းလောက်ပိုနှဲသွားတာတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးဝင်ပြိုင်ရတဲ့အနိုင်ရပါတီ၊အနိုင်မရပါတီအများစုအပါအဝင်ပြည်တွင်းပြည်ပလေးလာစောင့်ကြည့်အဖွဲ့တွေနဲ့နိုင်ငံတကာအသံဝဲကအသိမှတ်ပြုကြောင်းထုတ်ဖော်ပြောဆိုနေကြပြီလည်းဖြစ်ပါတယ်။ထူးခြားတာကတော့ဒီရွေးကောက်ပွဲရလဒ်ကိုစစ်တပ်ကပောက်ဖွာလာပြီးစစ်တပ်ကပဲကြောထောင်းတော့ခံပေးထားတဲ့အတိုက်ခံပြည်ခိုင်ပြိုးပါတီကလက်မခံဘူးလို့ဆိုထားတဲ့အပြင်ရွေးကောက်ပွဲကိုနောက်တစ်ချိန်ပြန်ကျင်းပပေးဖို့အထိတောင်းဆိုနေပါတယ်။2020ရွေးကောက်ပွဲမှာပြည်ခိုင်ပြိုးပါတီဘာကြောက်ဒီလိုရှုံးနေခဲ့ရတာလဲ။နောက်အနာဂတ်ကာလမှာရောအလားအလာကောင်းတွေရှိနေနိုင်သေးလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ခုတစ်ပတ်အဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းပြည်ခိုင်ပြိုးပါတီဆိုတာအရင်ဆက်အာဏာရှင်တွေလက်ထက်တည်ထောင်ထားတဲ့ပြည်ခိုင်ပြိုးအသင်းကြီးကနေပေါက်ဖွာလာတာပါ။2008ဖွဲ့စည်းပုံခြေခံဥပဒေအရမြန်မာနိုင်ငံမှာစစ်ပရင်မင်းဆက်အချင်းအကြကြီးအုပ်စိုးသွားနိုင်အောင်ဆက်အာဏာရှင်တွေကပဲစနစ်တကျဖွဲ့စည်းပေးထားတဲ့ပါတီပါ။တမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့ပြည်ထောင်စုအဆင့်လွှတ်တော်ထဲမှာတမရကာကွယ်ရေးဦးစီးချုပ်ကဒိုက်ရိုက်ခတ်တဲ့တမရသားကိုစလဲ25ရာခိုင်နှုန်းကိုထည့်ရွေးကောက်ပွဲကနေတက်လာတဲ့ဒီခိုင်ဖြိုးအမတ်တွေနဲ့ပေါင်းပြီးတမရရွေးနိုင်အစိုးရဖွဲ့နိုင်ဖို့ဖွဲ့စည်းပေးထားခဲ့တာပါ။ဒီအတွက်ပြည်ခိုင်ဖြိုးပါတီဟာရွေးကောက်ပွဲကျင်းပတဲ့စီမှာပြည်ထောင်စုအဆင့်မဲဆန္ဒနေမည်စုစုပေါင်းရဲ့34ရာခိုင်နှုန်းလောက်နိုင်ရင်ကိုပဲအစိုးရဖွဲ့နိုင်ပါပြီ။အဲဒီလောက်အတိုင်းအတာအနိုင်ရဖို့ကိုလည်းဥပဒေညီဥပဒေပြဋ္ဌာန်းပေးထားရွေးကောက်ပွဲကော်မရှင်အစဉ်စဉ်နဲ့အုပ်ချုပ်ရေးရန်တရားအစဉ်စဉ်ကနှီးပေါင်းစုံ3ပံ့ပိုးပေးဖို့လည်းတင်ဆက်ထားခဲ့တာဖြစ်ပါတယ်။2010ရွေးကောက်ပွဲတုန်းက NLD နဲ့တိုင်းရင်းသားတိုက်ခံပါတီတွေရွေးကောက်ပွဲဝင်လို့မဖြစ်နိုင်အောင်ဥပဒေကန့်သတ်ချက်တွေလို့ပါတီခေါင်းဆောင်တွေကိုထောင်ထဲထည့်ထားပြီးမှကျင်းပလို့ပြည်ခိုင်ပြိုးပါတီပြန်ပြတ်မရှိဘဲအပြည့်အစုံအနိုင်ရခဲ့ပါတယ
်။2015ထွေထွေရွေးကောက်ပွဲမှာတော့ငွေစီမံကိန်းချထားသလိုဖြစ်မလာတော့ပါဘူး။ ယူကော့ပွဲအကြိုကာလပြီးခိုင်ပြိုးပါတီအတွင်းစစ်ဗိုလ်ချုပ်ဟောင်းတွေအချင်းချင်းအကြီးအကျယ်ကွဲပြဲမှုတွေဖြစ်ခဲ့ပြီးပါတီယာယီဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းသူရဥရှင်မန်လက်ထက်ရောက်နေတဲ့ပါတီကိုတပ်မတော်အကူအညီနဲ့ပြန်လည်ရယူဥရှင်မန်ဂိုင်းသားတွေကိုဖယ်ရှားခဲ့ပါတယ်။ဒါပေမဲ့ယူကော့ပွဲမှာအကြီးအကျယ်ရှုံ့နှိမ့်မှုကိုတော့ရှောင်လွှဲနိုင်ခြင်းမရှိခဲ့ပါဘူး။2016ခုနှစ် NLD ပါတီအာဏာရလာပြီးနောက်ပိုင်းပြီးခိုင်ပြိုးပါတီဟာတမရောကျောထောင်းတော်ခံပြုပါတီအဖြစ်ပြန်ပြီးတည်ဆောက်ခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲကိုရည်ရွယ်ပြီးရွေးကောက်ပွဲမှာပြည်သူတွေစီကမဲတွေရအောင်တနည်းအားဖြင့်ပြည်သူ့ကြိုက်ပါတီဖြစ်လာအောင်မူဝါဒအပါအဝင်ပြုပြင်ပြောင်းလဲမှုလုပ်တာမျိုးကိုတော့မတွေ့ကြရပါဘူး။လွတ်တော်ထဲမှာလည်း NLD ကိုအတိုက်ခံလုပ်ဖို့အင်အားသိပ်မရှိတဲ့အခါတမရောနဲ့ပေါင်းပြီးမှအတိုက်ခံလုပ်ရတဲ့အခြေအနေဆက်ရောက်သွားစေပါတယ်။
တကယ်တော့ပြည်ခိုင်ပြိုးပါတီအနေနဲ့တက်မတော်နဲ့အဲ့ဒီလိုပူပေါင်းပြနေခြင်းအပြင်ရွေးကောက်ပွဲမှာပြည်သူတွေမဲပေးမှာမဟုတ်ဘူးတည်သူကြိုက်ချင်မှာမဟုတ်ဘူးဆိုတာမျိုးကိုလည်းထည့်သွင်းစဉ်းစားခြင်းရှိခဲ့ပုံမရပါဘူးပြောရရင်2015နိုဝင်ဘာကနေ2020နိုဝင်ဘာ5နှစ်တာအချိန်ရခဲ့တည်တိုင်ငွေအားဒဏ္ဍာရီဥစ္စာအားကြောတောင်းနောက်ခံအားရှိပါလျက်နဲ့ပြည်ခိုင်ပြိုးပါတီဟာပြည်သူအများကြိုက်မူဝါဒချမှတ်တာအကောင့်ထဲပေါ်တာစီးအောင်တာဘာတစ်ခုမှမင်မရရလောက်တာမတွေ့ကြပါဘူးဘာသာရေးလူမျိုးရေးမုန်တီးမှုတွေကိုဟိုနာတစဒီနာတစမိပွားလိုက်ချနေတဲ့မျိုးချင်းလို့ခေါ်တဲ့အုပ်စုငယ်တွေကိုမတိမတာတမျိုးတိတိတတတဖုံထောက်ခံအားပေးရင်တီတူလူလူမကြိုက်မနစ်တတ်တဲ့အနေအထားပိုးပိုးကြီးရောက်လာတာကိုတွေ့ကြရပါတယ်ရွေးကောက်ပွဲအကြိုကာလမှာတော့ပိုဆိုးပါတယ်မဲရအောင်တီတူလူလူကိုဤအမျိုးမျိုးနဲ့စီယုံဆွဲဆောင်ရမယ့်အစားတီထောင်စုရွေးကောက်ပွဲကော်မရှင်ကိုဝေဖန်ပြစ်တင်တာတွေကိုပဲတောက်လျှောက်လုပ်ကင်လာခဲ့ပါတယ်ပိုဆိုးတာကရွေးကောက်ပွဲနီးလာချိန်မှာတည်သူလူထုထောက်ခံမှုမရလို့လွတ်တော်ရဲလုံးဝကိုစားမပြုနိုင်တဲ့ပါတီတချို့ကိုဥဆောင်ပြီးတက်မတော်ကာဝေးဦးစီးချုပ်နဲ့တွေ့တွဲဝိုက်ပြီးအာဏာသိမ်းဖို့တောင်းဆိုတဲ့ပွဲကိုစီစဉ်သူဖြစ်ခဲ့ပြန်ပါတယ်။ဒါကြောင့်အခုရွေးကောက်ပွဲမှာတော့တီထောင်စုအစင်မဲဆန္ဒနေကြီးစုစုပေါင်းရဲ့900ရာခိုင်နှုန်းလောက်ပဲရှိမဲ့33နေရာပဲနိုင်ပါတော့တယ်။စက်ပြီးဆန်းစစ်ကြည့်လိုက်ရင်အနိုင်ရတဲ့ဆိုတဲ့မဲဆန္ဒနေကြီးတွေဆိုတာကလည်းကိုကိုကျွန်းလိုဇေရာတီရီလိုကရင်ပြည်နယ်ဖပွန်လိုအစရှိသဖြင့်တက်မဲအမျိုးမျိုးရတဲ့နေရာတွေဖြစ်နေတာကိုလည်းတွေ့ရပြန်ပါတယ်။ပြောရရင်တကယ့်မဲဆန္ဒရှင်ပြည်သူတွေကြားမှာဆိုရင်အနိုင်ရဖို့မဖြစ်နိုင်လောက်တဲ့ပါတီအဖြစ်ရောင်မှန်းမသိရောက်သွားနေတာသတိပြုမိနိုင်ပါတယ်။အားလုံးကိုညီကုန်းချုပ်လိုက်ရင်ပြည်ခိုင်ပြိုးပါတီခေါင်းဆောင်တွေဟာအရင်ဆင်အာနာရှင်တွေချမှတ်ပေးသွားတဲ့လွတ်တော်တွေကတက်မတော်သားကိုယ်စားလှယ်တွေနဲ့ပေါင်းပြီးအစိုးရအာဏာရယူနိုင်ရေးရွေးကောက်ပွဲမှာ34ရာခိုင်နှုန်းလောက်အနိုင်ရဖို့ပြည်သူတွေစီကနေဆန္ဒမဲရယူပေးရမယ်တာဝန်ထမ်းဆောင်နိုင်ခြင်းရှိတော့ဘူးဆိုတာတင်ကြားသလောက်ဖြစ်သွားပါပြီ
။လာမယ့်ချိန်ပြည်ခိုင်ပြိုးပါတီကိုပြည်သူအကြိုက်ပါတီမဲရအောင်လုပ်မဲ့ပါတီအဖြစ်အသွင်ပြောင်းမယ်ဆိုရင်လဲတပ်မတော်ရဲ့ယက်တီချက်နဲ့သွေးဖြီးတဲ့ပါတီငိုဆဲအနာရှင်တွေချမှတ်ထားတဲ့လမ်းကြောင်းကနေသွေးဖြီးသွားမဲ့ပါတီအဖြစ်ရောက်ရှိသွားနိုင်ပါလေ။လက်ရှိရွေးကောက်ပွဲအပြီးမှာပြည်ခိုင်ပြိုးနဲ့မိဖက်အဖွဲ့စည်းတွေကထုတ်တဲ့ထုတ်ပြန်စာမှာတပ်မတော်နာမည်ဓာတ်ရိုက်မသုံးဆွဲတော့သလိုရွေးကောက်ပွဲရလဒ်ကိုလက်မခံဘူးဆိုတော့ပြည်ခိုင်ပြိုးရဲ့ယက်တီချက်တပ်မတော်ရဲ့သဘောထားမဟုတ်ဘူးဆိုပြီးတပ်မတော်ဘက်ကထုတ်ပြောလာတာမျိုးရှိနေပါပြီ။နောက်တပ်မတော်ဘက်ကသာပြည်ခိုင်ပြိုးပါတီကိုအသုံးမပြုတော့ဘူးဆိုတဲ့အခြေအနေမျိုးကိုရောက်လာခဲ့ရင်တော့ပြည်ခိုင်ပြိုးပါတီဟာအရင်မြမဆိုရှယ်လစ်လမ်းစဉ်မဆလာပါတီကနေအသွင်ပြောင်းထားတဲ့တိုင်းသားစီလုံးညို့ရေးပါတီတာဆညာပါတီနီးတူတဖြည်းဖြည်းမိမ့်သွားမဲ့ပါတီအဖြစ်ရောက်ရှိသွားနိုင်ကြောင်းပ
ါဒီမှာရှိရနေဖြစ်ပါစေတော်ရရှိပါရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတယ်တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့တော်ရရှင်နေချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင်အုံဆုံး VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို Facebook ကနေတိုက်ရိုက်နားဆင်ကြည့်ရှုပြီးတော့အမှရေးလာကြတဲ့တော်ရရှင်နေရဲ့မှတ်ချက်တချို့ကိုပြောပြပေးကြပါမယ်။ဝင်းလွေဆိုတဲ့တော်ရရှင်က VOE သတင်းဌာနဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေ။သတင်းအမြင့်ကြီးသူဖြစ်ပါလိမ့်မယ်။ဟုတ်ကဲ့ပါ။အမြဲတမ်းအားပေးနေတဲ့သူမလို့ကျေးဇူးတင်ပါတယ်နော်။နောက်ထပ် VOE ကိုရေးလာတဲ့သောရရှင်တယောက်ကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကလူငယ်စာရေးဆရာဇင်ရော မူနေမိပါတယ်။သူက
မင်္ဂလာပါဘူးရောရဲ့။ဘူရောအေးရဲ့အမခံပြိတ္တပါ။ငယ်ငယ်ကကြားဘူးတာတခုရှိတယ်ဗျ။ဘူရောရဲ့ BBC ရန်တိုက်ပေးနေသည်။ RFA TVB သွေးထုတ်နေသည်။ Clausen အတောက်ကျန်လေလိုင်းတိုင်လူတက်သမားနားပြောင်လေနဲ့တတိထားတဲ့အယူရောက်လာတဲ့အခါကျတော့ပဂတိအရှိတရားနဲ့ရှင်လိုက်တဲ့အခါအဲ့ဒီစကားဟာလုံးဝရုပ်တည်ရှိတဲ့မမှန်လောက်ချံဝါရဖြစ်မို့ဆိုတာသိလာရတယ်ဗျ။တကယ်တော့ဘူရောရဲ့ဟာတေချာတိကျခံလုံတဲ့တဲ့ရင်တွေကိုပြည်သူတွေစီရောက်ပူပေးနေတဲ့တဲ့ရင်ဌာနတစ်ခုဆိုတာအကျွင့်နဲ့ယုံကြည်လက်ခံပါတယ်။တက်တီကတော့ကျွန်တော်တို့ရခိုင်ပြည်နယ်မှာလက်တလောဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်တဲ့တဲ့ရင်အမှန်တွေကိုပြန်ချပေးနေလို့ပါ။ဘူရောရဲ့ထုတ်လွှင့်တဲ့တဲ့ရင်နဲ့မြေပင်ကအမှန်တရားနဲ့ကွက်တိဖြစ်နေလို့ပါ။နောက်လေးစင်ဆက်မပြအမှန်ကန်တိကျတဲ့တဲ့ရင်တွေကိုထုတ်လွှင့်ပေးပါဗျ။အင်တာနက်မရတော့ဘူရောရဲ့ကိုပဲအောက်ကူနေရပါလေဗျ။ဘူရောရဲ့ကဘာတီတူရဲ့တေပါစေ။ဘူရောရဲ့ဖွေးသားတွေလည်းကိုဗစ် -19 ရောဂါပေးမှကင်းဝေးကြပါစေ
။ဟုတ်ကဲ့ကိုဗစ် -19 ပေးကကင်းဝေးပါစေဆိုလို့ထပ်တူပြန်ပြီးတော့ဆုတောင်းပေးကြပါလေ။ကျေးဇူးလည်းတင်ပါတယ်နော်။ဒီတော်ရရှင်ပြောတဲ့ VO ကထုတ်လွှင့်တဲ့သတင်းတွေနဲ့သူတို့ဒေတာမြေပြင်ကအမှန်တရားကွက်တိဖြစ်နေပါလေတဲ့။ဟုတ်ကဲ့ဒါကတော့ဒီတော်ရရှင်ကဒီသူတို့နယ်မြေကသတင်းတွေကိုစောင့်ကြည့်နားထောင်ပြီးပြောလာတာပါ။ဒါပေမဲ့ကျွန်တော်တို့ VO ကသတင်းထုတ်လွှင့်ချက်တွေနဲ့ပတ်သက်ရင်တော့အဲ့လိုမျိုးတည်ရင်မားရောတမင်တသက်ပေါ့နော်နိုင်ငံပြိုကွဲအောင်လုပ်နေရစုပြောရေးရစာတွေကိုလည်းမကြာခဏရရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့သွားရှင်ထာဝရရှင်ဆိုတဲ့သွားရှင်ဒီသွားရှင်ကတော့ကျမတို့ထုတ်လွှင့်ပေးနေတဲ့အစီအစဉ်တစ်ခုအောက်မှာဒီ Facebook စာမျက်နှာမှာလာပြီးတော့ comment ရေးသွားတာဖြစ်ပါတယ်။ဒီသွားရှင်ကဘယ်တဲ့င်းကိုမဆိုပဲ comment ပေးကြရတဲ့သူများတဲ့အပြောဆိုတွေစင်ကြင်ကြပါ။ရိုင်းဆိုင်တဲ့လူမျိုးရိုင်းဆိုင်တဲ့တိုင်းပြည်ဆိုတာမကောင်းပါဘူး။ကျောင်းရင်ကျန်တဲ့နေစကားတွေလက်လွတ်စပယ်ပြောဆိုတာမျိုးတွေတစ်ဖက်သားမခံရှိမခံသာဖြစ်အောင်ပြောတာမျိုးတွေစသဖြင့်မလုပ်ပါနဲ့ဆိုပြီးတော့သွားရှင်ထားဝစဉ်ဆိုတဲ့သွားရှင်ဒီ comment တွေနဲ့ပတ်သက်ပြီးရေးသွားပါတယ်ဒီသွားရှင်ပြောဆိုလို့ပဲဒီ Facebook စာမျက်နှာပေါ်မှာတော့ဒီသွားရှင်မျိုးစုံရေးနေကြတဲ့စကားတွေတော်တော်ရုံရုံရင်စကားတွေလည်းပါတာတွေ့ရပါတယ်နော်ဒီလိုရေးရခါမှာတခြားဖတ်ရှုရတဲ့သွားရှင်တွေအားလုံးတွေလည်းဟိုအနှောက်အယှက်ဖြစ်ရတော့အမှန်ပါပဲနော်အချင်းတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းဖီရီကလက်ခံရရှိပါရဲ့နော်အဲ့ဒီခါစာတချို့ကိုအခုပြောပြပေးသွားချင်ပါသေးတယ်ဒီတစ်ပတ်တော့မကြခင်ကကျင်းပပြီးစီးသွားတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်တချို့ရဲ့စာတွေကိုဖော်ပြပေးသွားချင်ပါသေးတယ်ကြော်ထုံးဆိုတဲ့သောရရှင်ကမင်္ဂလာပါ VOE ရဲ့တဲ့2020ရွေးကောက်ပွဲကတော့ဖြစ်ပြေဆုံးသွားပြီမယ်ရခိုင်ပြည်မှာကျင်းပတဲ့ရွေးကောက်ပွဲကဒီမိုကရေစီရဲ့အနှစ်သာရရှာမတွေ့ဘူးပြရဲ့လက်ရှိအာဏာရပြည်သူဆိုရကနိုင်ငံရေးအရာအကွက်ကြက်ကအမျက်ထုတ်သွားတယ်လို့လည်းမြင်နေတဲ့ဒါသူ့ရဲ့ကိုယ်ပိုင်မြင်ကိုပြောပြတာဖြစ်ပါတယ်ဒီမိုကရေစီအနှစ်သာရဆိုတာပါလေနည်းနည်းဖြေကြားပေးစီချင်ပါတယ် VOA ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာလို့ကိုကျန်းမာကြပါစေကိုဗစ်ရောဂါမှလည်းကင်းဝေးပါစေဒီတော်ရရှင်ကရခိုင်ပြည်နယ်ကြောက်တော်မျိုးကရေးလာတဲ့ပြည်သူတယောက်ဖြစ်ပါတယ်။ဖီယိုရီကထောက်လွှင့်ချက်တင်တဲ့ပတ်သက်ပြီးနောက်ထပ်ရေးလာတဲ့တော်ရရှင်တယောက်ကတော့ KB ဇော်အောင်ဆိုတဲ့တော်ရရှင်မှာသူကမဲ့အင်ဂျင်ကိုပြောပြပါတယ်။ COVID-19 vaccine ဒီ COVID-19 ကရောဂါကာကွယ်ဆေးအကြောင်းပေါ့နော်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒေါက်တာဇီယာတက်နဲ့ Skype ကနေပြီးအင်တာဗျူးနောက်ထပ် update လုပ်ပေးပါအောင်နဲ့။ဟုတ်ကဲ့ပါရှင်။မဲ့အင်ဂျင်ဒီစာကိုတွေ့မယ်ထင်ပါတယ်။ဒီမှာထပ်ပြီးတော့လည်းပြောလိုက်ပါအောင်မယ်။မမရဲ့တော့ရှင်နေအားလုံးအခုနောက်ဆုံးဟို90ရာခိုင်နှုန်းအောင်မြင်ဆက်သက်ပြီးစီးပြီဆိုတော့ Pfizer COVID-19 ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ဝင်စားရှိနေကြတာဖြစ်ပါရဲ့နော် COVID ဆိုတော့ American ပြည်တော်စုမှာ COVID ရောဂါကူးစက်မှုတွေတအားပြန်ပြီးတော့မြင့်တက်လာတဲ့အတွက်ကြောင့်မလို့ဝေးကနေလှမ်းပြီးတော့စိတ်ပူပေးနေပါတယ်ဆိုတော့တော်ရရှင်ကျမတို့စီကိုစာရင်းနေကြတကုံမျိုးတက်ကတော်ရရှင်ဦးလာထွန်းရဲ့စာကိုလည်းဖော်ပြပေးကြပါလိမ့်ရှင်
ဒီတရနှစ်ရအတွင်းအမေရိကန်နိုင်ငံအတွက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစံချိန်တင်တိုးလာမှုအတွက်ကျွန်တော်တို့အထူးပဲစိတ်ပူပင်သောကရောက်ရပါတယ်ခင်ဗျာတစ်ဖက်မှာလည်းအမေရိကန်ထိပ်တန်းဆေးကုမ္ပဏီ Pfizer ကရောဂါကာဝယ်ဆေးထုတ်လုပ်မှုကအောင်မြင်မှုတွေတိုးတက်ရနေရဆိုတဲ့သတင်းကောင်းတွေအတွက်လည်းအလွန်ကြိုဆိုပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံအတွက်2020ခုနှစ်ဟာစိတ်မချမ်းမြေ့စရာတိုက်ပွဲတွေသဘောထားကွဲလွန်မှုတွေနဲ့ဒုက္ခတွေတွေအရသာသိဆုံးမှုတွေနဲ့အနည်းဆုံးနာမည်ဆိုးပြစ်မှုကြီးကမ္ဘာတရားရုံးနှစ်ရုံးမှာတရားတပောင်ရဆိုင်မှုကြီးတွေနဲ့လည်းရင်ဆိုင်ခဲ့ရတာပါဒါပေမဲ့ဗမာစကားတစ်ခုရှိသလို၎င်းရဲ့ဒီဘက်မှာညမနောက်ဘူးဆိုတဲ့စကားအတိုင်းကျွန်တော်တို့၎င်းလုံးနဲ့အချိန်ရောက်ပြီဖြစ်တဲ့အတွက်အချိန်ကြီးကောင်းသတင်းကောင်းတွေထွက်ပေါ်လာ VOE ကလည်းအလုံးပြည့်စုံတဲ့သတင်းတွေသတင်းဆောင်ပါတွေ အမြင့်သဘောထားတွေထုတ်ဖော်ကြိုဆိုကြတာတွေဒီလိုဝန်တာစီတာနားထောင်ရလို့ဝန်တာအားရဖြစ်ရပါတယ် VOE ကိုလည်းအထူးကျေးဇူးတင်ကြောင်းပြောပြပါစေဒီအချိန်ဒီရရပုံမှာကျွန်တော်နောက်ထပ်မကြည်ညက်အာမရတာကရှင်းလေးလုံးရေတော်ပုံမှာတက်ချောဆောင်ဆောင်ပြီးပြည်သူကလည်းမမေ့နိုင်စေဖြစ်နေတဲ့အနာဂတ်ခေါင်းဆောင်တည်ပြီးဖြစ်လာမယ်ပြည်သူပါတီနဲ့လူပေါင်းစစ်ပါတီခေါင်းဆောင်တွေဟာမြန်မာနိုင်ငံရေးမှာတူတက်မှုတွေရနိုင်အောင်တွန်းတွန်းတိုက်တိုက်လက်တွေ့ကျကျပါဝင်လုပ်ကိုင်ပြီးမိမိရဲ့နိုင်ငံရေးကိုတည်ဆောက်ရခြင်းမကြရတဲ့အချက်ပါနိုင်ငံရေးဆိုတာလူလူအဘော်ကိုတည်ဆောက်ရတာဖြစ်တယ်ဆိုတဲ့စကားအရမိမိယုံကြည်ချက်ကိုလူလူအဘော်ဖြစ်အောင်ဒီမိုကရေစီလမ်းစဉ်တွေအတိုင်းလက်တွေ့လုပ်ကိုင်ပြီးပါတီနိုင်ငံရေးကိုလက်တွေ့သင်ယူသင့်လာပါဘာပဲဖြစ်ဖြစ်2021ကတော့ကျွန်တော်တို့နိုင်ငံအတွက်အကောင်ဘက်တူတက်တဲ့ဘက်ညှို့ညွတ်တဲ့ဘက်ငြိမ်းချမ်းတဲ့ဘက်ကိုဥတည်ကြီးရဖြစ်စဉ်လို့ပြောချင်တာပါဗျာကျေးဇူးတင်ပါတယ
်ဦးလာထွန်းဖြစ်ပါတယ်အမေရိကန်ပြည်အားစုကဒီကက်ယောဂါအကြောင်းနောက်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေဒါတွေအားလုံးကိုသတင်းနေ့တိုင်းနားထောင်နေတဲ့ဦးလာထွန်းကောင်းကွယ်စေအတွက်လည်းဝမ်းသာတယ်လို့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတချို့ပုံမှာလည်းအားမလို့အားမရဖြစ်ရပါတယ်ဆိုတာသူစာမှာတွေ့ရပါတယ်ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ပဲပြီးခဲ့တဲ့စနေရုပ်မြင်သံကြားအစီအစဉ်မှာထုတ်လွှင့်ပေးသွားတဲ့ဆွေးနွေးခန်းနဲ့ပတ်သက်ပြီးတော့သရရှင်ကြီးရေးလာတဲ့မှတ်ချက်တချို့ကိုလည်းဖော်ပြပေးကြပါမယ်ဆွေးနွေးခန်းကတော့ကျမတို့ဒီရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရွေးကောက်ပွဲမတိုင်ခင်သတင်း6ပတ်မှာကလေးကစပြီးတော့ထုတ်လွှင့်ခဲ့တဲ့အစီအစဉ်ဖြစ်ပါတယ်ရွေးကောက်ပွဲမတိုင်ခင်တုန်းကတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သရရှင်ကြီးတည်ထားတဲ့နာတွေကိုဆွေးနွေးတင်ပြပေးနေသလိုအခုရွေးကောက်ပွဲကျင်းပပြီးတဲ့နောက်မှာလည်းရွေးကောက်ပွဲလွန်ကာလဒီပါရီများဆက်လို့ကြမလဲပါရီဆက်ဖြစ်လဲဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးတာတွေကိုဆွေးနွေးပွဲစကားဝိုင်းတင်ပြပေးနေတာဖြစ်ပါတယ်ဒီတစ်ပတ်ဆွေးနွေးခဲ့တဲ့အကြောင်းအရာကတော့ဒီရွေးကောက်ပွဲလွန်ကာလမြန်မာနိုင်ငံရေးစင်ခေါ်ချက်တွေနဲ့ပတ်သက်ပြီးတော့ဒေါက်တာရံမျိုးသိန်းနောက်ပြီးတော့နိုင်ငံရေးဆောင်မတွေရေးတဲ့မောင်ညာနာနဲ့တမိုင်းသူတေတီဒေါက်တာအောင်မျိုးတို့နဲ့ဆွေးနွေးသွားခဲ့တာဖြစ်ပါတယ်။ဒီမှာတော့ရှင်ဒေါ်မြင့်မြင့်သိန်းကကျေးဇူးပါတဲ့။ဒီနိုင်ငံရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းမောင်ညာနာနဲ့ဒေါက်တာအောင်မျိုးဆွေးနွေးသွားတာတွေအရင်ကောင်းပါလေတဲ့။နောက်ထပ်တော့ရှင်ဒီရောက်မာကဝန်တာဆိုတဲ့တော့ရှင်ကတော့အတော်တန်မိုးရှိတဲ့ဇာတ်တွေပါ။ခေါင်းဆောင်တွေသိကြပါစေ။လိုက်နာကြပါလက်ခံကြပါလို့ဒီတော့ရှင်မှတ်ချက်ရေးလာပါတယ်ရှင်။သောရရှင်ရဲ့စာရီကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။ဒီတောင်းလာတဲ့သောရရှင်ရဲ့အတွက်မြစ်တာတီလက်စာမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။ကျွန်တော်တို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာတီလက်ဆောင်ကဏ္ဍမှာသတင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့ဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင်သောရရှင်မျိုးကိုမွေးနေ့တိလက်ဆောင်တေးလေးတစ်ပုံနဲ့ဖြောပြပေးကြပါလိမ့်ရှင်။နိုဝင်ဘာလ14ရက်နေ့မှာမွေးနေ့ကျရောက်တဲ့ညီဖြစ်သူပိုက်ကလေးတွေအကူဖြစ်တဲ့ကပ်ပလီက Happy Birthday ပါပိုက်ကလေးရေ။ဘဝမှာအရေးကြီးဆုံးဖြစ်တဲ့ရောနေသောမနာတီကာရာကိုဒီသချင်းလေးကအကောင်းဆုံးဖော်ကျူးနိုင်တာမလို့ဒီသချင်းလေးမွေးနေ့လက်ဆောင်ပေးလိုက်ပါရစ်။ဒီသချင်းကိုစုံမိလေလေမျက်ရည်ဝဲရတဲ့အထိအသေးပဲပြေဝလေလေပဲ။အဖေကိုလည်းသတိရတယ်မွေးနေ့မှာကုသိုလ်ကောင်းမှုလုပ်ပြီးတော့မိဘတွေကိုအမျှဝေပါလိဆိုပြီးတော့အောင်မြင်မှုကြီးကြီးမားမားမရခြင်းနေပါလူတွေကိုမင်းကြောင့်ငဲ့ရည်မကြစေနဲ့ပေါ့ကွာရန်သူတစ်ထောင်လဲကြဖို့မင်းမစွမ်းနိုင်လဲကွာလူတယောက်ဆွဲထူပါနောက်ကျောကိုဓာတ်နဲ့ထိုးလဲပြုံးပြလိုက်ပါအဖေဆုံးမစကားအမြင်နာထောင်မှညီလေးရတဲ့ဒီလောက်ဆိုရင်တော့ဒါဘာတချင်းလဲဆိုတော့ကိုတေးချစ်မြွေတော်ရရှင်တော်တော်များများလဲသိပြီးလောက်ပြီးထင်ပါရဲ့နော်ဟုတ်ပါရဲ့တေးရီကနေတေးတန်ရှင်မျိုးစည်းတည်ဆိုထားရင်ညီလေးဆိုတဲ့တချင်းဖြစ်ပါလေရှင်ဒီလိုဒီနေ့ဒီတချင်းလေးကိုမွေးနေ့ဒီလက်ဆောင်ဖြစ်နေဖွင့်ပေးခြင်းပါလေ ဖြစ်ရတဲ့ချစ်တော်ရရှင်ဒီအားလုံးနဲ့အတူတူနားဆင်ကြတိစခြင်းလေးဖက်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။မျိုးကြီးတည်ဆူထားတဲ့ညီလေးဆိုတဲ့တခြင်းကိုနားဆင်ကြပါအောင်ရှင
်။လူရဲ့ဘဝကခဏပါမိတော်တစ်ခုလိုပါတနေ့နေ့ကြတော့ပြဖို့ဖြစ်မှာไกเกบูเรสมัยวิดาตะนิอติสีลามามินจองอาลองเปียวบะซีปอความาวาดาเนมีเอชีเดเลเนมชาดะปาซีปะดอมามะชုံบูกวาอีเลชาตะนิเนมีจองเปียวเกมาดูรีวาเมียงยาซีบาသမိုင်းကြောင့်ဘုရားရှိပါ။အောင်မြင်မှုကြီးကြီးမားမားမရခြင်းမီပါ။အလူတွေကိုမင်းကြောင့်မဲရင်မကြမီနဲ့ပေါ်ကွာ။ရန်သူတောင်းလေကြာဖို့ဒီမစောနိုင်လေကွာ။အလူတယောက်ကိုဆွဲထူပါ
ရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနာဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြန်လည်တိုက်ရိုက်နာဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ view ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။အကိုရဲ့သမိုင်းကြောင့်ကိုသာရှိပ
ဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဆလိုဗာကီးယားနိုင်ငံကနည်းပညာကုမ္ပဏီတစ်ခုဟာကားပြန်တစည်းကိုအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့ပါတယ်။အီတလီနိုင်ငံက Rubik Anzardon အနုပညာရှင်တဦးဟာ Rubik Anzardon 6000 ကိုသုံးပြီးမှန်ကူကွက်အနုပညာတစ်မျိုးကို16နိုင်တွင်ဖန်တီးခဲ့ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချနဲ့မက်ခင်ဖြူတွေကတင်ဆက်ထားပါတယ်
။ဆိုဗကီးယားနိုင်ငံကနည်းပညာကုမ္ပဏီတစ်ခုဟာကားပြန်တစ်စင်းကိုအောင်မြင်စမ်းသပ်နိုင်ခဲ့ပါတယ်။ Client Vision ကုမ္ပဏီဟာအေးကားလိုနာမည်ပေးထားတဲ့ဒီကားကိုဆိုဗကီးယားနိုင်ငံနောက်ပိုင်းကလေယာဉ်ကွင်းတစ်ခုမှာစမ်းသပ်နိုင်ခဲ့တာပါ။ကားရီလိုပိန့်တက်ထားပြီး3မိနစ်အတွင်းလေယာဉ်အတောင်ပိုင်းနဲ့အမီးကိုဖြန့်ထုတ်ပြီးပြန်တန်းနိုင်ပါတယ်။အကွာဝေးမိုင်620ကျော်ပြန်တန်းနိုင်ပြီးအလေးချိန်ပေါင်း440တည်ဆောက်နိုင်ပါတယ်။ဒီကောက်ကရောဥရောပလေကြောင်းဘေးကင်းလုံခြုံရေးအေဂျင်စီ EASA ရဲ့စစ်ဆေးမှုကိုလည်းခံယူခဲ့ပြီးတော့ဆလိုဗက်လေကြောင်းဦးစီးဌာနကလည်းကားပြန်တစင်အဖြစ်မှတ်ပုံတင်ထုတ်ထားပေးပါတယ်။ဒီကားတစင်ဟာအမျိုးအစားအယောက်ပုံစံပေါ်မှာမူတည်ပြီးအမေရိကန်ဒေါ်လာ6သိန်းကနေ9သိန်းခွဲကျတဲ့မှာပါ။ဒီအဲကားကိုအပျော်စီးအထွက်ရောအငှားရင်အဖြစ်ပါအသုံးပြုနိုင်တယ်လို့ကုမ္ပဏီကထုတ်ပြန်ကြေညာထားပါတယ်ရှင်။
ီတလီနိုင်ငံကရူဘစ်အန်ဇာဒုံအနုပညာရှင်တယောက်ဟာရူဘစ်အန်ဇာဒုံ6000ကိုသုံးပြီးမှန်ကူကွက်ပကြီးပုံတစ်မျိုးကို16နိုင်အတွင်းဖန်တီးခဲ့ပါတယ်။ပြီးခဲ့တဲ့ဘက်ကကျင်းပခဲ့တဲ့နေ40မြောက် Logic Behini နဲ့ Red Bull Rubric Anzadon ကပ္ပဖလားပြိုင်ပွဲမှာအခုလိုပုံကိုဖန်တီးခဲ့တာပါ။အသက်26နှစ်အရွယ်အီတလီနိုင်ငံသား Giovanni Contradi ဟာ24နိုင်လောက်ကြာမဲ့မှန်ကူကွက်ပကြီးကို16နိုင်အတွင်းဖန်တီးခဲ့တာပါ။အလျား18ပေကျော်အနံ12ပေကျော်ရှိတဲ့ဒီမှန်ကူကွက်ပကြီးမှာ Greek နတ်ဖျား Atlas ဟာ Rubric Anzadon ကြီးကိုထမ်းထားတဲ့ပုံစံဖန်တီးထားပါတယ်။အဲ့ဒီပုံမှာသုံးထားတဲ့Rubric Anzadon တွေကိုလည်းတတုံးကို9စက္ကန့်အတွင်းဖြည့်ရှင်းခဲ့တာပါအခက်အခဲဆုံးအပိုင်းကတော့အချိန်အကြာကြီး6ရောက်အနာခံထိုင်ပြီးဒီပုံကိုဖန်တီးရတာပါလို့ Contradi ကပြောပါတယ်ဒီ Rubric Anzadon လေးတွေကို1994ခုနှစ်က Arno Rubric ဆိုသူကတီထွင်ခဲ့တာဖြစ်ပြီးတော့ Magic Cube လို့နာမည်ပေးခဲ့ပါတယ်အဲ့ဒီနောက်မှာတော့1980ခုနှစ်မှာ IDL Toy ကုမ္ပဏီက Rubric Anzadon အဖြစ်နာမည်ပြောင်းခဲ့ပြီးတကဘာလုံးကိုဖြန့်ချီခဲ့ပါတယ်ခင်ဗျာ
ဒီကနေ့တရက်နှစ်သက်လောက်ကနယ်သာလန်နိုင်ငံရော်တဂျန်မြို့မှာမိုးပြင်းရထားတဲ့ပင်လမ်းချော်သွားခဲ့ပြီးမြေကန်ကောင်းထမှပြီးဝီလ9ရုပ်ထုကြီးရဲ့အမီးပေါ်တင်နေခဲ့ပါတယ်ရထားက10မီတာလောက်အောက်ကိုကျသွားပြီးမြေလေကန်ကောင်းစွာပဲဝီလ9ရုပ်ထုရဲ့အမီးပေါ်မှာတင်ခဲ့တာပါတယောက်မှတန်ရာရခဲ့ရလည်းမရှိပါဘူးရထားမောင်းသူလည်းလမ်းပြန့်သွားခဲ့ပြီးမြေလို့ခီးတဲ့တွေလည်းမပါတဲ့အတွက်ကန်ကောင်းသွားတာပါထိုက်ထိုက်ဆိုင်ဆိုင်ဒီဝေလ9ရုပ်ထုရဲ့နာမည်ကလည်းဝေလ9ကြီးကကဲတင်လိုက်တဲ့ပုံမြင်အကြောင်းဖြစ်ပါတယ်။လူမှုကွန်ရက်တွေမှာဒီသတင်းကိုမြင်လိုက်ရတဲ့သူတွေကတော့ရထားကိုအခုအတိုင်းအမှုပညာလက်ရာတစ်ခုအဖြစ်နဲ့ဆက်ပြီးတော့ထားဖို့တောင်းဆိုခဲ့ကြပါတယ်။ရော်တာတဲ့ရထားတာဝန်ရှိသူတွေနဲ့ဒေသခံအာဏာပိုင်တွေကတော့အခုရထားလမ်းကိုအသုံးပြုဖို့ပေးခဲ့မှာမဟုတ်ဘူးလို့ပြောဆိုထားကြပြီးဒီရထားနဲ့ရထားနောက်တွဲတွေကိုဘယ်လိုဖယ်ရှားရမလဲဆိုတာကိုစဉ်းစားနေကြပါတယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာဂျိုးဘိုင်ဒန်နိုင်မယ်လို့ဘိုင်ယန်ဆိုတဲ့ဝက်ဝင်တစ်ကောင်ကသံမှန်ကန်ကန်ခန့်မှန်းနိုင်ခဲ့ပါတယ်။ဆိုက်ဘေးရီးယားတိရစ္ဆာန်ယုံကဘိုင်ယန်ဝက်ဝင်ဟာဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်ပုံထွင်းထားတဲ့ဖျဲသည့်နှလုံးကိုရွေးချယ်ခဲ့တာဖြစ်ပြီးတော့သူကဘိုင်ဒန်ကိုတေချာရွေးပြီးစားခဲ့တာပါ။ဒီတိရစ္ဆာန်ယုံကပဲတခြားတက်တော်နှစ်ကောင်ကတော့ဒေါ်နယ်ထရန့်ကိုရွေးခဲ့ပါတယ်။ဘာတဲလို့ခေါ်တဲ့ဆိုက်ဘေးရီးယားကြားကထရန့်ကိုချက်ချင်းရွေးခဲ့ပြီးခန်းလို့ခေါ်တဲ့ဘင်္ဂလားကြားပြူကြီးကတော့ဘိုင်ဒန်နဲ့ဆော့နေပြီးမှထရန့်ကိုရွေးခဲ့တာပ
ါ။နေ့ကနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရနိုင်ကရှင်းပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အာဆီယံပါဝင်အာရှနဲ့ပစိဖိတ်ဒေသနိုင်ငံ15နိုင်ငံဟာအာဆပ်လို့ခေါ်တဲ့ဒီသတင်းပတ်စုံစီဝါရေးပူပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကိုဒီနေ့မှလက်မှတ်ရေးထိုးလိုက်ပါတယ်။36ကြိမ်မြောက်အာဆီယံဒေသီဆွေးနွေးပွဲရဲ့ပြင်ပမှာတည်ကြားလက်မှတ်ရေးထိုးခဲ့ကြတဲ့ဒီသဘောတူစာချုပ်ဟာအဝအကြီးဆုံးကွန်ဆယ်ရေးသဘောတူစာချုပ်ဖြစ်ပြီးမနိုင်ငံဘက်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တယောက်ဆွေးနွေးခဲ့ပါတယ်။အာဆီယံဒေသီဆွေးနွေးပွဲရဲ့အလကြာဥက္ကဋ္ဌဖြစ်တဲ့ဗီယက်နမ်ဝန်ကြီးချုပ်ဦးရှောင်ဖုတ်ကတော့ရှင်းလင်းကြခက်ခဲတဲ့ကြိုးပမ်းခဲ့ပြီးတဲ့နောက်ကျွန်တော်အနေနဲ့အာဆပ်လို့ခေါ်တဲ့ဒီသတင်းပတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ချုပ်နိုင်ဖို့အတွက်ဆွေးနွေးမှုတွေကိုအဆုံးသတ်ပြီးသဘောတူစာချုပ်ဖြစ်ဒီနေ့လက်မှတ်ရေးထိုးနိုင်လိုက်တဲ့အတွက်ဝမ်းမြောက်ချီးမြှင့်မိတယ်ဆိုပြီးတော့ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ54သန်းနီးပါးရှိသွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကဒီနေ့အစောပိုင်းမှာပြောလိုက်ပါတယ်။အဲဒီမှာအမေရိကန်၊အိန္ဒိယ၊ဘရဇီးလ်နိုင်ငံ၃နိုင်ငံကယောဂကူးစက်မှုအဆိုးအဝါဆုံး၃နိုင်ငံအဖြစ်ဆက်ပြီးတော့ရှိနေပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ယောဂကူးစက်သူဥယျာဉ်ဟာ70သန်းနီးပါးရှိသွားပြီဖြစ်ပြီးတော့အိန္ဒိယနိုင်ငံက 8.8 သန်း၊ဘရဇီးနိုင်ငံက 9.8 သန်းရှိပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့သူတွေဟာမနေ့ကတော့ဝါရှင်တန်ဒီစီမြို့တော်မှာစုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒီမိုကရက်တစ်ပါတီဘက်ကဂျိုးဘိုင်ဒန်ကပြည်ပသက်သက်အနိုင်ရကြောင်းခမန်းသတ်မှတ်ချက်တွေထွက်ပေါ်နေချိန်မှာပဲသမ္မတထရန့်ကိုထောက်ခံတဲ့သူတွေကအခုလိုဆန္ဒပြပွဲတွေလုပ်ခဲ့ကြတာဖြစ်ပါတယ်။တနင်္ဂနွေနေ့ညပိုင်းအတွက်စီစဉ်နေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေအရဒီမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တက်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်လောမာယာကြီးရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတက်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီ OC စီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်လေးအားလုံးချွန်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရပါတော့။
This program has come to you from the Voice of America, Washington.